Welcome to the Voice of America in Burmese.
Mingla ba shin. VOA American tan Myanmar bai season ye 2020 pi ne zon la 23 ye in ga ne mne khin 6 nai ga ni 9 nai season ko myo ma Washington DC ga ni sa tin thauk twin ni ba bi. Line to meter 32 40 48 to ga ni phan yu na sin nai ma de.အခုရေဆုံးတော့ထိတ်တန့်ရောက်တဲ့တွင်ပြုတ်ပြပေးပါမယ်ကျမတင်ကြီးထိုက်ပါကိုရိုနာဗိုင်းရပ်စ်ကယောဂါတိုက်ဖျက်ရေးမှာဗိုင်းရပ်စ်ထက်ပိုပြီးကြီးမားလာတဲ့ချိန်ချမှုကကမ္ဘာဥဆောင်မှုလိဟင်းလာတာဖြစ်ပြီးကပ်ဘေးအရေးကနိုင်ငံရေးအသွင်ဆောင်းလာနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO အကြီးအကဲကတင်းနှင်းလာနေမှာပြောဆိုလိုက်ပါတယ်အမျိုးသားညီညွတ်မှုနဲ့ကမ္ဘာတစ်လွှာစည်းရုံးမှုအရေးတကြီးလိုအပ်နေပါတယ်။ကပ်ဘေးယောဂါကိုနိုင်ငံရေးဇက်သွင်းတာကြောင့်ပိုပြီးကြီးထွားလာနေတယ်လို့ WHO အကြီးအကဲဒေါက်တာ Tedros Adhanom Ghebreyesus ကတနင်္လာနေ့ရုပ်သံကနေတဆင့်ဒူဘိုင်းအခြေဆိုင် World Government Summit မှာပြောကြားခဲ့တာဖြစ်ပါတယ
်။ The greatest threat we face now is not the virus itself.It's the lack of global solidarity and global leadership.
အခုအချိန်မှာအကြီးမားဆုံးချင်းချောက်မှုကဗိုင်းရပ်စ်မဟုတ်တော့ဘဲကမ္ဘာမှာစီးလုံးညီညွတ်မှုနဲ့ခေါင်းဆောင်မှုမရှိတာဖြစ်တယ်လို့ WHO အကြီးအကဲကထပ်လောင်းပြောပါတယ်။ကပ်ဘေးယောဂါအရေးကိုနိုင်ငံရေးဇက်သွင်းနေတယ်လို့သူထင်မြင်ယူဆထားသူဘသူဆိုတာကိုတော့ WHO အကြီးအကဲကပြောဆိုမသွားပါဘူး။ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုကို WHO ရဲ့တုံ့ပြန်ကင်တွယ်မှုကတိတ်ပြီးနှေးကွေးလွန်းတယ်။နောက်တရုတ်ကိုတိတ်ပြီးအမွန်းတင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဝေဖန်ထားတာပါ။ဒါ့အပြင် WHO ကိုပေးနေတဲ့အမေရိကန်ရန်ပုံငွေအလုံးကိုဖျက်ဖို့လည်းချင်းချောက်ထားပါတယ်။ကမ္ဘာတစ်လွှာ COVID-19 ကူးစက်မှုကတော့တနင်္လာနေ့မှ9သန်းကျော်ထိရောက်ရှိသွားပါပြီ။တရုတ်နိုင်ငံမှာ COVID-19 ကူးစက်ပြန့်နှံ့မှုအသစ်ထပ်မံထွက်ပေါ်လာပြီးနောက်မှာတော့ဗိုင်းရပ်စ်ကူးစက်လာနိုင်ခြေရှိသူတွေကိုဖော်ထုတ်ပြီးသီးသန့်ခွဲခြားထားနိုင်ရေးအတွက်စမတ်ဖုန်းတွေကနေတဆင့်နေရာဒေသအချက်လက်တွေကိုအသုံးပြုခြေရခံဖို့ဘေကျင်းမြို့တော်အာဏာပိုင်တွေဘက်ကဆောင်ရွက်လာပါတယ်။အခုအသစ်ထပ်မံကူးစက်မှုစဖြစ်တဲ့နေရာလို့ယူဆကြတဲ့ရှင်ဖေးဒီလက်ကားစည်းကြီးကိုမေးလာနှောင်းပိုင်းတွားရောက်ခဲ့ကြတဲ့သိမ့်နေချီတဲ့လူတွေကိုအာဏာပိုင်တို့ဖော်ထုတ်တာမှာစမတ်ဖုန်းတွေရဲ့နေရာဒေသကိုမှတ်သားပြသနိုင်တဲ့နည်းပညာကအထောက်အကူဖြစ်စေပါတယ်။ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုထိန်းချုပ်နိုင်ရေးတရုတ်အစိုးရဘက်ကထိထိရောက်ရောက်ထိန်းချုပ်ဆောင်ရွက်မှုအဖြစ်တွေးပြင်ရပေမဲ့လည်းဒီလောက်ရက်ကပုံကိုရေးအချက်လက်လုံခြုံမှုအပေါ်မှာလည်းစိုးရိမ်သူတွေများလာကြောင်းဟောင်ကောင်ကနည်းပညာဆိုင်ရာစွန့်ထွင်တူလည်းဖြစ်လွတ်တော်မှလည်းဖြစ်တဲ့ Charles Mock ကပြောပါတယ်ဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုခြေအခံဖော်ထုတ်တဲ့တရုတ်ရဲ့ဆောင်ရွက်ချက်တွေ Mobile Apps တွေဟာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုနောက်ပိုင်းထိရှိနေနိုင်တယ်ဆိုတဲ့အပေါ်မှာလည်းလေ့လာစောင့်ကြည့်သူတွေစိုးရိမ်နေကြပါတယ်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပစားမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတားဆီးရေးအထောက်အကူဖြစ်စေဖို့သီးသန့်ခွဲခြားထားတဲ့ယာယီဆေးရုံတွေနှစ်ခုကိုနိုင်ငံတကာကြက်ချင်နီနဲ့လာချန်နီအဖွဲ့ IFRC ကဖွင့်လှစ်ဆောင်ရွက်နေပါတယ်။ကိုရိုနာဗိုင်းရပ်စ်ကပ်ဘေးကာလမတိုင်ခင်ကတည်းကကောက်ဆက်ပစားမှာဆေးရုံစည်းကမ်းတွေပိုပြီးလိုအပ်နေတာဖြစ်တယ်လို့လည်း IFRC ကပြောပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်တဲကထွက်ပြေးလာသူ6သိန်းကျော်နေထိုင်နေတဲ့ကမ္ဘာအကြီးဆုံးဒုက္ခသည်စခန်းရှိတဲ့ကောက်ဆက်ပစားမှာလူဦးရေ 1.24 သန်းနေထိုင်နေတာပါဒေတာရင်းမှာကိုဗစ်ကူးစက်ခံရသူ 1,500 ကျော်ရှိနေပြီးဒီကရန်ဘလောက်ရှိနေလဲဆိုတာကတော့အသေးအချာမသိရဘူးလို့ IFRC အဖွဲ့ရဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာတာဝန်ခံတဦးဖြစ်တဲ့ဆာအီအလီနာဆင်ခါလီဦးဇမန်ကပြောပါတယ်ဗင်နီဇွဲလာသမ္မတနီကိုလတ်စ်မာဒူရိုနဲ့တွေ့ဆုံဆွေးနွေးမယ်ဆိုတဲ့သဘောမျိုးတွေ့ဆုံမေးမြန်းခန်းတစ်ခုမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုခဲ့ပြီးနောက်မှာတော့မာဒူရိုအနာဆွန်ရေးဆွေးနွေးဖို့အတွက်ပဲတွေ့ဆုံမှာဖြစ်တယ်လို့သမ္မတထရန့်ကတင်းနယ်လာနေမှာပြန်လည်ပြောဆိုခဲ့ပါတယ်။ SCOS ကဖော်ပြခဲ့တဲ့တွေ့ဆုံမေးမြန်းခန်းတစ်ခုမှာတော့ မာဒူရိုနဲ့ဆွေးနွေးလိုတဲ့သဘောမျိုးသမ္မတထရန့်ကပြောဆိုခဲ့သလိုဗင်နီဇွဲလာအတိုက်ခံကောင်းဆောင်ဟွမ်ဂွဲရိုအပေါ်တိတ်ပြီးမထောက်ခံတဲ့သဘောမျိုးလည်းတွေ့ရပါတယ်အတိုက်ခံကောင်းဆောင်ဟွမ်ဂွိုက်ဒိုကိုဂျားပြတ်သမ္မတအဖြစ်အမေရိကန်အပါအဝင်နိုင်ငံတချို့ကတရားဝင်အသိအမှတ်ပြုထားတာပါမန်တူရိုအနေနဲ့တွဲဆောင်ဆွေးနွေးလိုတဲ့ဆိုရင်သူ့အနေနဲ့ဒီကိစ္စကိုစဉ်းစားမှဖြစ်ကြောင်းတွဲဆောင်ဆွေးနွေးရေးကိုဘယ်တော့မှပြစ်ပင်မထားကြောင်းသမ္မတထရန့်ကအက်စီရော့စ်ကိုပြောကြားခဲ့တာပါဒါပေမဲ့တနင်္လာနေ့မှာတော့သမ္မတထရန့်ကသူ့အစိုးရအနေနဲ့လွတ်လပ်မှုနဲ့လွတ်လပ်ခွင့်ဘက်မှအမြဲတမ်းယက်တီချောင်းဖိနှိပ်ချုပ်ကျဲတဲ့မာဒူရိုအစိုးရကိုစန့်ကျင်ချောင်းတွစ်တက်လူမှုကွန်ရက်မှာရှင်းသားခဲ့ပါတယ်။မာဒူရိုအနေနဲ့ငြိမ်းချမ်းတဲ့နည်းနဲ့အာဏာဆွန့်လွှတ်ရေးတစ်ခုတည်းအတွက်ပဲဆွေးနွေးဖို့တွေ့ဆုံမှာဖြစ်တယ်လို့လည်းအမေရိကန်သမ္မတထရန့်ကတွစ်တက်မှရှင်းသားခဲ့ပါတယ်ရှင်။
ကန်တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9.13 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
် VOA ကနေအင်္ဂါနေ့မနေ့ခင်နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကကြီးညာပေးတော့မှာဖြစ်ပါတယ်မြန်မာနိုင်ငံရဲ့လူခွင့်အခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂလူခွင့်ကောင်စီကချမှတ်လိုက်တဲ့ဆုံးဖြတ်ချက်ကိုမြန်မာနိုင်ငံဘက်ကလက်မခံဘဲပယ်ချလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဇွန်လ22ရက်နေ့ကကျင်းပခဲ့တဲ့ကုလသမဂ္ဂလူခွင့်ကောင်စီရဲ့43ချိန်မြောက်ပုံမှန်အစည်းအဝေးတွင်ဥရောပသမဂ္ဂ EU ကတင်သွင်းခဲ့တဲ့ဆုံးဖြတ်ချက်ဆိုကိုလက်မခံကြောင်းကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကအခုလိုပြောခဲ့ပါတယ်
။ First.Select adoption of country-specific resolutions should be avoided. Human rights issues.
နိုင်ငံတကာနိုင်ငံချင်းပေါ်ဆုံးဖြတ်ချက်ချမှတ်မှုကိုကန့်ကွက်ကြောင်းနဲ့လူခွင့်ပြဿနာတွေကိုဖြေရှင်းရမှာအပြုသဘောဆောင်ဖို့ပလိုက်မှုကင်းဖို့လိုအပ်တယ်လို့ဦးကျော်မိုးထွန်းကပြောခဲ့တာဖြစ်ပါတယ်။ဒါ့အပြင်နိုင်ငံတကာနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုလေးစားဖို့အပြင်ရခိုင်ရေးကိစ္စမှာစုံစမ်းစစ်ဆေးကော်မရှင်ရဲ့အစိုးရခံစားအရပြစ်မှုကျူးလွန်တဲ့သူတွေကိုပြည်တွင်းတရားစီရင်ရေးဥပဒေတွေအရရေးယူဖို့လုပ်နေတာတွေကိုအတိအမှတ်ပြုဖို့နဲ့ဆုံးဖြတ်ချက်အဆိုမူကြမ်းဟာလက်တွေ့အမှန်တရားကိုထင်ရှားမှုမရှိကြောင်းလဲကန့်ကွက်ပြောဆိုသွားခဲ့ပါတယ်။ကုလသမဂ္ဂလူခွင့်ကောင်စီရဲ့ဆုံးဖြတ်ချက်မှာတော့ရခိုင်ပြည်နယ်အရေးပါဝင်မြန်မာနိုင်ငံအတွင်းကလူခွင့်အခြေအနေတွေမှာတိုးတက်မှုမရှိတာတွေကိုဖော်ပြထားပါတယ်။မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်ကတော့ရခိုင်ပြည်နယ်အရေးအပါဝင်ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဖြေရှင်းနေကြောင်းနဲ့အထူးသဖြင့်ကာယောဂါကာလမှာနောက်ထပ်ကြုံနေရတဲ့စိန်ခေါ်မှုတွေကိုပါရင်ဆိုင်ကျော်လွှားနေရကြောင်းလဲတုံ့ပြန်ထားပါတယ်။မြန်မာနိုင်ငံကလူခွင့်အခြေအနေတွေနဲ့ပတ်သက်လို့ဥရောပသမဂ္ဂ EU ကကမကထလုပ်တင်သွင်းခဲ့တဲ့ဆုံးဖြတ်ချက်ကိုတော့ထောက်ခံမဲ38မဲ၊ကန့်ကွက်မဲ2မဲ၊ကြားနေမဲ10မဲတို့နဲ့အတည်ပြုခဲ့တာဖြစ်ပါတယ်ခင်ဗျာ။အမေရိကန်လွှတ်တော်အမတ်တွေဟာအခုသတင်းမှတ်မှာတော့ရတဖွဲ့ပြည်ပြင်ပြောင်းလဲရေးလှုပ်ဖို့အတွက်ဥပဒေကြမ်းတစ်ခုကိုအတည်ပြုပြထားနိုင်ဖို့အတွက်ကြိုးပမ်းကြမှာဖြစ်ပါတယ်။ဒါဟာအမေရိကန်သမ္မတရွေးကောက်ပွဲကျင်းပမဲ့နှစ်အတွင်းလွှတ်တော်ကဥပဒေအဖြစ်ပြထားမှုရှားရှားပပန်းကြိုးပမ်းဆောင်ရွက်မှုလည်းဖြစ်ပါတယ်။Republican တွေဘက်ကတင်သွင်းတဲ့ဥပဒေကြမ်းကိုတော့ထပ်လွှတ်တော်မှာဗိုလ်ထူးနေမှာစတင်မဲခွဲသွားနိုင်ခြေရှိပြီးတော့ Democrat တွေဘက်ကအဆိုတင်သွင်းတဲ့ဥပဒေကြမ်းကိုတော့အောက်လွှတ်တော်မှာကြာသပတေးနေ့မှာမဲခွဲကြမှာဖြစ်ပါတယ်။ဒီဥပဒေကြမ်းတစ်ခုလုံးကတော့ပြီးခဲ့တဲ့မေလ25ရက်နေ့ကလူမဲမျိုးသား George Floyd ရဲကဖမ်းဆီးထားစဉ်တေဆုံသွားရကနေနိုင်ငံတော်ဆန္ဒပြပွဲတွေသတင်းပတ်နဲ့ချီဖြစ်ပေါ်ခဲ့ပြီးတဲ့နောက်ဒါကိုတုံ့ပြန်တဲ့အနေနဲ့လှုံ့ဆော်ခဲ့ကြတာပါ။အမေရိကန်ရဲတပ်ဖွဲ့အတွင်းလူမျိုးရေးခွဲခြားမှုတွေနဲ့ပတ်သက်ပြီးသူတို့ရဲ့စိုးရိမ်မှုတွေကိုဖော်ပြတဲ့အစိတ်ပိုင်းတရအနေနဲ့ဆန္ဒပြတဲ့သူအများစုကမူဝါဒပိုင်းအပြောင်းအလဲတွေကိုတည်တည်ဆောက်ဆောက်လှုပ်ဆောင်ကြဖို့တောင်းဆိုခဲ့ပြီးရဲတပ်ဖွဲ့ကလည်းငွေကြေးဖြတ်တောက်ဖို့တောင်းဆိုထားပါတယ်။ဒေါ်နယ်ထရမ့်ကတော့အောက်လွှတ်တော်ဒီမိုကရက်တစ်ဟာအမေရိကန်ရဲတပ်ဖွဲ့ကိုဖျက်ဆီးမဲ့ဥပဒေကြမ်းကိုအခုသတင်းပတ်အတွင်းမှာအတည်ပြုကျင်နေကြတယ်လို့ Twitter ကနေတနင်္ဂနွေနေ့ကပြောလိုက်ပါတယ်ခင်ဗျာ။တရှိုးလုံးမှုနဲ့တရုတ်နိုင်ငံကဖမ်းဆီးထားတဲ့ကနေဒါနိုင်ငံသားနှစ်ယောက်ကိုချက်ချင်းပြန်လည်ပေးဖို့အမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo ကတိုက်တွန်းလိုက်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကတနင်္လာနေ့ကထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာတော့ဒီလူတွေရဲ့ဘေးကင်းလုံခြုံရေးနဲ့ပတ်သက်ပြီးအမေရိကန်အနေနဲ့အလွန်စိုးရိမ်မိတယ်လို့ဝန်ကြီး Pompeo ကပြောထားပါတယ်။ဒါပြင်သူတို့ကိုဆွဲထားတဲ့ဆွဲချက်တွေဟာနိုင်ငံရေးအရဆွဲထားတာဖြစ်ပြီးတော့အခြေမြစ်မရှိဘူးလို့ဝန်ကြီး Pompeo ကပြောပါတယ်။ကနေဒါတန်တမန် Howard Michael Kovrig နဲ့စီးပွားရေးသမား Michael Spavor တို့ကို2018ခုနှစ်နောက်ပိုင်းမှာဖမ်းဆီးခဲ့တာဖြစ်ပြီးတော့ပြီးခဲ့တဲ့တောက်ကြာနေ့ကတော့သူတို့ကိုတရှိုလုံးမှုနဲ့တရားဆွဲလိုက်တယ်လို့တရုတ်နိုင်ငံကကြေညာပါတယ်။အမေရိကန်ကဖမ်းဝရမ်းထုတ်ထားတဲ့ Huawei ကုမ္ပဏီရဲ့ဗန္ဒာရေးဆိုင်ရာကြီးကဲမောင်ဝမ်ဂျူးကိုကနေဒါကဖမ်းပြီးတိတ်မကြခင်မှာတရုတ်နိုင်ငံဘက်ကလည်းအခုလိုကနေဒါနိုင်ငံသားနှစ်ယောက်ကိုဖမ်းဆီးခဲ့တာပါ။ ။ဒါပေမဲ့တရုတ်ဘက်ကတော့ဒီဖြစ်ရပ်နှစ်ခုကိုဆက်နွယ်မှုမရှိဘူးလို့ဆိုပါတယ်။ဒါပေမဲ့လည်းကြံ့ကြံ့သူတွေကတော့တရုတ်ဘက်ကဒီလိုဖမ်းတာဟာကနေဒါကိုပြားပေးဖို့အတွက်ဖြစ်တယ်လို့ယူဆနေကြပါတယ်။ကနေဒါဝန်ကြီးချုပ် Justin Trudeau ကလည်းတရုတ်ဘက်ကအခုလိုဖမ်းတာဟာတရားဥပဒေမဲ့ဖမ်းဆီးတာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ။အာဖဂန်နစ္စတန်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ဟာ19နှစ်ကြာအာဖဂန်စစ်ပွဲအတွင်းထိခိုက်သေးဆုံးမှုအများဆုံးဖြစ်ခဲ့တဲ့သတင်းပတ်ဖြစ်တယ်လို့အာဖဂန်မျိုးသားလူမျိုးရေးကောင်စီကပြောလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကတာလီဘန်ရဲ့တိုက်ခိုက်မှုတွင်အာဖဂန်မျိုးသားကာကွယ်ရေးတပ်ဖွဲ့ဝင်192ယောက်သေဆုံးပြီး550ဒဏ်ရာရခဲ့တယ်လို့ပြောပါတယ်။တာလီဘန်တွေဟာခရိုင်32ခုမှာတိုက်ခိုက်မှုပေါင်း422ကြိမ်လုပ်ခဲ့ပြီးတာလီဘန်တွေဘက်ကအကြမ်းဖက်မှုတွေကိုလျှော့ချမယ်လို့ပြောနေတာတွေဟာအတိတ်ပဲမဲ့ပြောဆိုနေတာတွေဖြစ်ပြီးတော့သူတို့ရဲ့လုပ်ရက်တွေကငြိမ်းချမ်းရေးအတွက်သူတို့ပြောနေတာတွေနဲ့ကိုက်ညီမှုမရှိဘူးဆိုပြီးတော့အာဖဂန်မျိုးသားလုံခြုံရေးကောင်စီရဲ့ပြောခွင့်ရဂျာဗစ်ဖိုင်ဇော်က Twitter ကနေပြောလိုက်ပါတယ်။ဒါပြင်ပြီးခဲ့တဲ့သတင်းပတ်အတွင်းခရိုင်18ခုမှာတာလီဘန်တွေရဲ့တိုက်ခိုက်မှုအတွင်းအမျိုးသမီးတွေနဲ့ကလေးတွေအပါအဝင်အရသား42ယောက်သေဆုံးပြီးတော့105ယောက်ဒဏ်ရာရခဲ့တယ်လို့အာဖဂန်မျိုးသားလုံခြုံရေးကောင်စီရဲ့ကြေညာချက်မှာပြောထားပါတယ်။အာဖဂန်ဆိုရပါဝင်နိုင်ငံရေးအဖွဲ့တွေလူမှုခြေပြုလူမှုဖွဲ့စည်းကတက်ကြွလှုပ်ရှားသူတွေပါဝင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့တာလီဘန်အဖွဲ့ကြားဆွေးနွေးမှုတွေနဲ့ပတ်သက်ပြီးမျောလင်းချက်တွေမြင့်တက်နေချိန်မှာပဲအခုလိုကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်ခင်ဗျာ View American Time ရဲ့အင်္ဂါနေ့မနက်ခင်ဝါဝါသာစီစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတော့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
တနင်္လာနေ့ကဆစ်ဆလန်နိုင်ငံဂျနီဘာမှာကျင်းပနေတဲ့လူခွေရေးကောင်စီညီလာခံမှာတခဲနဲ့အတီးပြုလိုက်တဲ့မြမရေးဆုံးဖြတ်ချက်အပေါ်နိုင်ငံတကာတုံ့ပြန်ချက်တွေကိုနားဆင်ရမှာပါကျမအင်ဂျင်နိုင်ပါရှင်မြမရေးဆုံးဖြတ်ချက်ဟာနိုင်ငံတွင်းမှာလူခွေရေးချိုးဖောက်မှုတွေဖိနှိပ်မှုတွေကိုဖြေရှင်းဖို့ရည်ရွယ်ပြီးတရားမျှတမှုနဲ့တာဝန်ခံမှုရှိရေးကိုတောင်းဆိုထားကြောင်းမူကြမ်းကိုဥဆောင်ရေးဆွဲခဲ့တဲ့ဥရောပသမဂ္ဂကိုစားခရိုအေးရှားနိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာတန်အမတ်ကြီးဖက်စနာဘတ်တစီကိုကညီလာခံမှာပြောကြားခဲ့ပါတယ်။ဒါအပြင်ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့အေးအေးရခိုင်လက်နက်ကိုင်တပ်ဖွဲ့တို့တိုက်ပွဲတွေပြင်းထန်နေတဲ့အပေါ်မှာလည်းအခုလိုကန့်ကွက်ရှုံချခဲ့ပါတယ်။
We would like to highlight recent developments. We are distressed.
ညီမနိုင်ငံမှာမကြသေးခင်ကဖြစ်ခဲ့တဲ့အခြေအနေတွေကိုကျမတို့မိမောင်းထုတ်ပြချင်ပါတယ်။တိုက်ပွဲတွေအရှိန်မြင့်နေတာ၊အရက်သားတွေထိခိုက်ဒဏ်ရာရမှုနှုန်းတိုးလာနေတာ၊နိုင်ငံတကာလူသားချင်းစာနာမှုနဲ့လူခွင့်ရေးဆိုင်ရာဥပဒေတွေချိုးဖောက်နေတာ၊ရခိုင်နဲ့ချင်းပြည်နယ်တွေမှာလူတွေကိုနေရက်ကနေစွန့်ခွာထွက်ပြေးဖို့အတင်းကျပ်ပြုလုပ်နေတာစတဲ့အခြေအနေတွေကိုကျမတို့အလွန်မဲစိုးရိမ်မကင်းဖြစ်ရပါတယ်။မြန်မာစစ်တပ်ရောအေးအေးရခိုင်လက်နက်ကိုင်အဖွဲ့ပါရွာတွေကိုမိရှူရာအရက်သားတွေလူသားချင်းစာနာမှုအကူအညီပေးနေတဲ့ဝန်ထမ်းတွေကိုပြစ်မှတ်ထားတိုက်ခိုက်တပ်ဖြတ်တာစတဲ့လုပ်ရက်တွေကိုလက်ခံနိုင်စရာလုံးဝမရှိပါဘူးမြန်မာမှာရှိနေတဲ့လက်နက်ကိုင်အဖွဲ့တွေအားလုံးချွင်းချက်မရှိအပြစ်ခတ်ရစဲရေးအ мян ဆုံးအကောင့်ထဲဖော်ဖို့နဲ့ငြိမ်းချမ်းဖြစ်စဉ်မှာအားလုံးပါဝင်ရေးအခိုင်အမာဆောင်ရွက်ဖို့တိုက်တွန်းကြောင်းခရိုအေးရှားတန်မတ်ကြီးကပြောသွားတာပါအလားတူဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာကုလသမဂ္ဂတန်မတ်ကြီးရှမင်းအယ်ဆန်ကလည်
း This initiative demonstrates international community's solid and continuing
မြန်မာရေးဆုံးဖြတ်ချက်ဟာမြန်မာနိုင်ငံကလူခွင့်ရေးအခြေအနေကိုဖြေရှင်းဖို့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဆက်လက်ကြိုးပမ်းအားထုတ်မှုရဲ့ရလဒ်ဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်တန်မတ်ကြီးကညီလာခံမှာပြောသွားတာပါဒါအပြင်ဘင်္ဂလားဒေ့ရှ်မှာခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရက်ပြန်ရေးကိစ္စ၃နှစ်နီးပါးရှိလာပေမဲ့တိုးတက်မှုလုံးဝမရှိသေးဘူးလို့လည်းသူကထောက်ပြခဲ့ပါတယ်။ ICJ ကုလသမဂ္ဂတရားရုံးမှာ OIC ကိုစားဂမ်ဘီယာကမြန်မာနိုင်ငံကိုတရားစွဲထားတာရိုဟင်ဂျာတွေကိုအတင်းကျပ်မောင်းထုတ်မှုကိုစုံစမ်းစစ်ဆေးနေတဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးနဲ့အာဂျင်တီးနားတရားရုံးချုပ်မှာမြန်မာခေါင်းဆောင်တွေကိုတရားစွဲထားတာစတဲ့ကိစ္စရပ်တွေပေါ်မှာလည်းဘင်္ဂလားဒေ့ရှ်အနေနဲ့ထောက်ခံကြောင်းဘင်္ဂလားဒေ့ရှ်နေနဲ့ထောက်ခံကြောင်းတန်မတ်ကြီးရှမင်းအာဆန်ကညီလာခံမှာပြောသွားပါတယ်။တနင်္လာနေ့ကလူခွင့်ရေးကောင်စီညီလာခံမှာမြမအရေးဆုံးဖြတ်ချက်ကိုထောက်ခံမဲ38မဲ၊ကန့်ကွက်မဲ2မဲ၊ကြားနေမဲ8မဲနဲ့အတည်ပြုခဲ့ပါတယ်ရှင
်။ COVID-19 ရောဂါကူးစက်သူတို့ချို့အတည်ပြုထားတဲ့ရခိုင်ပြည်နယ်ထဲမှာရောဂါမပြန့်ပွားအောင်ထိန်းချုပ်ဖို့ပြင်ဆင်နေတဲ့အကြောင်းကိုပြောပြပေးချင်ပါတယ်။ကျွန်မစုမုံပါမြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူစုစုပေါင်း290လောက်မှာရခိုင်ပြည်နယ်က9ဦးကိုအတည်ပြုထားပြီးတော့အဲ့ဒီထဲမှာအိမ်ကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကပြန်လာတဲ့သူတွေပါဝင်နေတာကြောင့်သွာလာကန့်သတ်မှုတွေတိုးမြင့်လာပါတယ်။ ရခိုင်ပြည်နယ်တွင်မှအသွာအလာကန့်သက်စောင့်ကြည့်တဲ့နေရာပေါင်း943ခုမှာလူပေါင်း 2,000 ကျော်ကိုစောင့်ကြည့်စစ်ဆေးနေတဲ့အကြောင်းကိုလည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဇူလ22ရက်နေ့ကအထီးထုတ်ပြန်တဲ့စီးရင်နေမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်ကအတည်ပြုလူနာတွေနဲ့ဆက်နွယ်သူတွေကိုစောင့်ကြည့်စစ်ဆေးတာအပါအဝင်ရောဂါထိန်းချုပ်ရေးအစီအမံတွေကိုမကြသေးခင်ကနေစတိုးမြှင့်ဆောင်ရွက်လာနေတယ်လို့ရခိုင်ပြည်နယ်ဘူးတီတော်မြို့နယ်ကိုရောက်ရှိနေတဲ့ရခိုင်ဒေသခံအနောက်တကားဒေသကုညီဆောင်ရှောက်ရေးအဖွဲ့ရဲ့ခေါင်းဆောင်ဦးအောင်ထေကပြောပြပါတယ်။
ကျွန်တော်ဒီဘူးတီတော်အဝင်မောင်တော်ကအထွက်ပေါ်အဲ့ဒီမှာလည်းကျွန်တော်တို့အကုန်လုံးစစ်ဆေးတာတွေပါတော့လုတ်ပေးထားတာရှိပါတယ်။နောက်ပြီးတော့ဇိုးရကလည်းလောလောဆယ်ပူတီတော်မှာဆိုရင်ကျွန်တော်တို့ဒီတတားထိတ်မှာစာတင်ကြောင်းလေးတစ်ခုရှိတယ်အဲ့ဒီမှာကျွန်တော်ကွာရန်တင်းဝင်ပြီးတော့ပြည်နဲ့အဆောက်အဦပုံစံမျိုးပေါ်တော့အဲ့ဒီမှာထားတာပြီးတော့ကျွန်တော်ပူတီတော်အဝင်ဒီသင်္ဘောဝင်လာရင်ကျဲမာဌာနကစစ်တာပေါ်တော့ဘယ်ကလာလဲဘာညာလဲသူတို့မေးမြန်းပြီးတော့အမှအပူရှင်တွေပါတွေတိုက်တယ်ဝေးကလာတဲ့အဆိုရင်ခဏက21ရက်ကျူဝင်သက်ဆိုင်ရာကတာဝန်ပေးလို့ဆိုရင်ကိုအိမ်မှာပဲကျူဝင်ခိုင်းတာတွေပူတီတော်မှာစာဖားနှစ်ယောက်တွေ့တာပေါ်တော့ဒီနေရာ60နှစ်နေရာ60နှစ်သုံးပေါ်ဒီ case number 63နဲ့ကတော့ဖြည့်စောကူတာပူတီတော်ကပို့ပေါ်ကသူသမိန်ပေါ်သမိန်စေခနေနဲ့အယူရကလေးမလေးစီမှာကူတာပေါ့နော်အဲသူတို့နှစ်ယောက်ကိုတော့လောလောဆယ်သူတို့အိမ်ကိုလော့ဒေါင်းရှားတာရှိတယ်ရဲကွက်လေးလို့ခေါ်တယ်အဲသူတို့နေတဲ့နေရာကိုလော့ဒေါင်းရှားတယ်ပြီးတော့အဲ့တော့ကျွန်တော်အဲဘက်ဝမ်းကျင်မှာလာဖိုးကောင်ဆိုတဲ့သခန်းရှားတာရှိတယ်ခင်ဗျာဒုက္ခသည်တွေကိုထားဖို့ဆိုပြီးတော့လည်းပြန်လာတဲ့ပြန်ဝင်လာတဲ့လူတွေကိုထားဖို့အဲဒီသခန်းမှာပဲသူတို့ကျူဝင်ပြီးတော့ပေါ်ထားတာတွေတော့ကျွန်တော်တို့ကြပါတယ်မောင်တော်မှာလည်းနှစ်ယောက်တွေ့ထားတာရှိတယ်မောင်တော်မှာဆိုရင်ကျွန်တော်တို့ဒီရွှေစားရဲကွက်ဆိုတာရှိတယ်အဲကနေဒီဘက်ကိုအဝင်လုံးဝမပေးတော့ဘဲနဲ့လော့ဒေါင်းရှားလိုက်တယ်အဲဒီဘက်ကို
လက်တလောမှာတော့ရခိုင်ပြည်နယ်အတွင်းဒုက္ခသည်စခန်းတွေမှာလည်းစခန်းတာဝန်ခံတွေကကိုထုကိုထစနစ်နဲ့လူအသွားအလာအဝင်ထွက်တင်းကျပ်တာနေထိုင်မကောင်းတန်တရားလူနာတွေကိုတိကျစောင့်ကြည့်ကန့်သတ်မှုတွေနဲ့စစ်ဆင်းနေတာတွေရှိတယ်လို့ကြောက်ဖြူမျိုးနဲ့ကြောက်တလုံး IDP ဒုက္ခသည်စခန်းစီမံခန့်ခွဲရေးကော်မတီဥက္ကဋ္ဌကမန်တိုင်းရင်သားကိုဖြူချေကပြောပြပါတယ
်ကိုဗစ် -19 နဲ့ပတ်သက်တဲ့ကာကွယ်ရမယ့်ကိစ္စတွေဥမာကျွန်တော်ဆေးရုံသွားတဲ့အချိန်မှာဈေးကိုသွားတဲ့အချိန်မှာကျွန်တော်မှဈေးကရှိတယ်အဲ့ဒီကောက်တော်မှကျွန်တော်ရောက်တဲ့ကောက်ပါဆေးတဲ့ဟာတွေကိုကျွန်တော်ပြညာပေးတယ်ဥမာအကြောင်းမျိုးကြောင့်ဆေးရုံသွားမဲ့လူတွေကိုကျွန်တော် mask တွေထုတ်ပေးထားတယ်ပြော mask တွေစပြီးရင်မျိုးဒီမှာလက်ဆေးပါဆက်ပြန်နဲ့တိုက်ပါအဲကျွန်တော်အဲ့လိုတင်တဲ့နေပေးပါတယ် IDB စကားနဲ့နီးနီးလေးမှာပဲစစ်ဆေးတာတွေရှိတယ်ဒေသခံမျိုးပေါ်ရောက်ွက်ကမျိုးပေါ်ကလူငယ်တွေနဲ့ဒါမျိုးရပါတယ်စစ်စစ်တွေရှိတယ်ကျွန်တော်တို့ကွန်တင်းတွင်းတယ်ကွန်တင်းတဲ့လူတွေကိုကျွန်တော်တို့ကျုံမွေးဆက်တော့ဖို့တော့ကျွန်တော်တို့ကနီးမျိုးစံထောက်ပံ့တယ်ကျွန်တော်မှာကိုထူကိုရက်စနစ်မရှိတဲ့ MSCDMH ကနေပြီးကျွန်တော်တို့မတ်စ်ကူညီတာရှိပါတယ်ခင်ဗျာ
ရခိုင်ပြည်နယ်စစ်တွေမြို့နယ်တက်ကယ်ပြည်ဒုက္ခသည်စခန်းကဒုက္ခသည်တွေရဲ့ရက်မိရက်ဖခေါင်းဆောင်ဦးကျော်လှအောင်ကလည်းတက်ကယ်ပြည်စခန်းတွင်COVID-19 ကူးစက်မှုကြိုတင်ကာကွယ်နိုင်ရေးပညာပေးလှုပ်ဆောင်နေပါတယ်လို့ပြောပြပါတယ
်စစ်တင်မှာတော့ဒီလောက်မှဖြစ်သေးဘူးဒါမှမဟုတ်ကျွန်တော်က CDNH နဲ့ပူးပေါင်းပြီးတော့အဓိကနေမြေကလူတွေနဲ့တရက်ကိုအမျိုးသမီးအမျိုးသား15ယောက်ကို handle လုပ်တဲ့ဟာ mask ဆက်တဲ့ဟာတွေသင်တန်းပေးတယ်သူတို့ကိုအဲ့ဒီဒုက္ခသည်စခန်းတွေမှာဒီကျေးရွာတွေမှာသူတို့ကို testing သင်တန်းပေးတယ်အဓိက quarantine ဒီဖက်မှာထားဖို့နေရာလေးရှိတယ်။ဌာနမှာအဲ့ဒီမှာ quarantine ထားလို့လေးရတယ်
။ရခိုင်ဒေသခံဦးအောင်ထေက COVID-19 ကြိုတင်ကာကွယ်ရေးရခိုင်ပြည်နယ်အစိုးရနဲ့ရက်ွက်ကျေးရွာအာဏာပိုင်တွေအနေနဲ့ဒီထက်ပိုစနစ်ကျတဲ့ကျန်းမာရေးစောင့်ရှောက်မှုတွေလုပ်ပေးစေလိုပါတယ်
။အာဏာပိုင်အုပ်ချုပ်ရေးအဖွဲ့ကဒီထက်စည်းစိမ်ငန်းငါကျွန်တော်တို့ကိုလုပ်ပေးစီရှင်တယ်။ဒီကကဒီဘက်မှာကျွန်တော်တို့နေကလူတွေကတော်တော်ကိုဒီဘူးသူဒနေတဲ့ဟာတွေများတယ်။အဲ့တော့သက်ဆိုင်ရာအာဏာပိုင်အဖွဲ့စီတွေကနင်းနေရှိကဥဆောင်ပြီးတော့လုတ်ပြရမယ်ဒီကိုဗစ်ရဲ့အခြေအနေတွေကိုကျွန်တော်ဒီမှာမတ်တက်တာတွေတော့မှကျွန်တော်တို့မှတော်တော်အခက်အခဲရှိတယ်။ဆိုရက်သူရောသားတွေကမတက်နိုင်ဘူးအဲခဏရရှိရဆိုရင်အဲ့ဒါမျိုးတွေကိုကြတော့ဒီအာနာဘန်ဖွေးစီတွေကမတ်တွေလုံလုံငေါငေါရနိုင်အောင်သူတို့ကစူးစမ်းပေးရမယ်ဒီစီပင်ကဖွေးတော့ဒီအုပ်ချုပ်ရေးပိုင်းဖွေးတော့တာဝန်ယူပြီးတော့ရက်ကွက်ကလူမှုဖွေးစီတွေပူပေါက်ဆောင်ရွက်မှုတွေကိုများများကြီးလုပ်ပေးဖို့လိုတယ်လို့တော့ကျွန်တော်အနေနဲ့အကြံပေးရှင်နေခင်ဗျာ
ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေတို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်လဲ COVID-19 ကပ်ရောဂါကာကွယ်ရေးမှာအဟန့်အတားတွေနဲ့ကြုံနေရတာပါဒီနှစ်စံပိုင်းတုန်းကလည်းကိုရိုနာဗိုင်းရပ်စ်ပိုးစစ်ဆေးတဲ့နမူနာတွေကိုယူလာတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ကားပြစ်ခတ်ခံရတာကြောင့်ရေမောင်းဖြစ်သူလဲသေဆုံးခဲ့ရပါတယ်ရှင်ကျွန်မစုမွန်ပါ
မြန်မာစစ်ဖက်အကြီးအကဲတွေစီးပွားရေးလုပ်ငန်းမှာပါဝင်ပတ်သက်နေတာဟာအကျိုးစီးပွားပရိပခါဖြစ်စေတယ်လို့ဝေဖန်ချက်တွေထွက်ပေါ်ခဲ့ပေမဲ့မြန်မာစီးပွားရေးကော်ပိုရေးရှင်း MEC ဆိုတာဟာမြန်မာတက်မတော်သားတွေတက်တာခြုံကြီးရေးအတွက်ဖွဲ့စည်းလှုပ်ဆောင်နေတဲ့စီးပွားရေးလုပ်ငန်းတစ်ခုဖြစ်တယ်လို့တက်မတော်ဘက်ကတုံ့ပြန်လိုက်ပါတယ်။ဒီစီးပွားရေးကုမ္ပဏီရဲ့အမျက်အစွန်းတွေဘလို့ခွဲဝေသုံးစွဲနေတယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ကျွန်မမိခပြောပြပေးသွားမှာပါ။ ဒီကနေ့နေပြည်တော်မှာကာကွယ်ရေးဝန်ကြီးဌာနရဲ့၄နှစ်တာလုပ်ငန်းလှုပ်ဆောင်မှုနဲ့ပတ်သက်လို့မြန်မာစီးပွားရေးကော်ပိုရေးရှင်း MEC ရဲ့ရည်တည်မှုမြန်မာစီးပွားရေးဥပိုင်လီမိတက် MBHL ရဲ့လုပ်ငန်းရည်တည်မှုနဲ့ဒီစီးပွားရေးလုပ်ငန်းတွေမှာမြန်မာတက်မတော်ပါဝင်ပတ်သက်နေတဲ့အပေါ်ကာကွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ပုံမှုချုပ်အောင်ကျော်ဟိုကအခုလိုတုံ့ပြန်ပြောဆိုသွားတာဖြစ်ပါတယ
်။မြန်မာစီးပွားရေးကော်ပိုရေးရှင်းပေါ့နော် MEC ပေါ့ဆောင်ရွက်နေတဲ့လုပ်ငန်းတစ်ခုဖြစ်တယ်ကျွန်တော်တို့မှာရည်ရွယ်ချက်ရှိပါတယ်ဒီကျွန်တော်တို့မြန်မာစီးပွားရေးဥပိုင်တွေကိုလောက်ကင်ဆောင်ရွက်တဲ့အခါမှာဆိုရင်တတ်မှတ်ထားတဲ့စီမင်းစီကံအားအရာတွေနဲ့ကျွန်တော်တို့အကုန်လုံးလောက်ကင်ဆောင်ရွက်နေခြင်းဖြစ်ပါတယ်ငွေကြေးပမာဏဘလောက်ထိလောက်ကင်ဆောင်ရွက်ထားရဲဆိုတော့ဒါတော့ကျွန်တော်အနေနဲ့ဖြေချနိုင်ခြင်းမရှိပါဘူ
းမြန်မာစီးပွားရေးဥပိုင်လီမိတက် MBHL ကတော့အများပိုင်ကုမ္ပဏီလုပ်ငန်းဖြစ်ပြီးမြန်မာစီးပွားရေးကော်ပိုရေးရှင်း MEC ကတော့တက်မတော်ကစီမံခန့်ခွဲနေတဲ့လုပ်ငန်းတစ်ခုဖြစ်တယ်လို့ဆိုပါရယ်။ဒါပေမဲ့ဒီနှစ်ခုစလုံးဟာနိုင်ငံတော်ပိုင်တွေမဟုတ်ဘဲပုဂ္ဂလိကပိုင်လုပ်ငန်းတွေဖြစ်တယ်လို့တက်မတော်ဘက်ကဆိုပါရယ်။ Justice for Myanmar အဖွဲ့ဘက်ကထုတ်ပြန်ထားချက်အရမြန်မာစီးပွားရေးကော်ပိုရေးရှင်း MEC ဥက္ကဋ္ဌလည်းဖြစ်သူဟာလက်ရှိတက်မတော်စစ်ထောက်ချုပ်အနေနဲ့တာဝန်ထမ်းဆောင်နေသူဒုတိယဗိုလ်ချုပ်ကြီးကျော်စွာလင်းဖြစ်တယ်လို့ဖော်ပြထားပါရယ်။ဒီပြင်သူဟာမကြသေးခင်ကတမရဦးသိန်းစိန်လက်ထက်မှာတမရော်အရာရှိတွေပိုင်ဆိုင်မှုတစ်ခုအနေနဲ့1988နောက်ပိုင်းကနေ10စုနှစ်အတော်ကြာတမရော်လုပ်ကိုင်နေတဲ့စီးပွားရေးလုပ်ငန်းတစ်ခုဖြစ်တဲ့မြမစီးပွားရေးဥပိုင်လီမိတက် MEHL ကနေအများပိုင်ကုမ္ပဏီတစ်ခုအနေနဲ့ပြောင်းလဲလိုက်တဲ့လက်ရှိအသွင်ပြောင်းမြမစီးပွားရေးဥပိုင် MEHL မှာလည်းနိုင်ရကအဖွဲ့ဝင်တအူးအနေနဲ့ပါဝင်နေသူတအူးလေးဖြစ်ပါတယ်လက်ရှိတပ်ပိုင်းဆိုင်ရာအရာရှိတအူးကစီးပွားရေးလုပ်ငန်းပိုင်ပါဝင်ပတ်သက်နေမှုအကျိုးစီးပွားပရိပခပိုင်းမှာပါဝင်ပတ်သက်နိုင်ခြင်းရှိမရှိဆိုတာနဲ့ပတ်သက်ပြီးတက်မတော်ဘက်ကမေးမြန်းလာမှာတော့တက်မတော်ဘက်ကအကျိုးစီးပွားပရိပခဖြစ်ပွားစရာမရှိဘူးလို့သာဖြေကြားခဲ့ပါတယ်။ဒီလိုအကျိုးစီးပွားပရိပခမဖြစ်အောင်ဘယ်လိုလှုပ်ဆောင်နေသလဲဆိုတာကတော့ရှင်းရှင်းလင်းလင်းတက်မတော်ဘက်ကဖြေကြားခဲ့ခြင်းမရှိပါဘူး။တက်မတော်သတင်းအမှန်ပြန်ကြားရေးကဘုံမှုချုပ်စော်မင်းထွန်းကမြမစီးပွားရေးကော်ပိုရေးရှင်း MEC လုပ်ငန်းလုပ်ကိုင်နေတာနဲ့ပတ်သက်လို့ပြောတာမှာဒီလုပ်ငန်းဟာတက်မတော်ပိုင်လုပ်ငန်းဖြစ်တယ်လို့ပုတ်ကလီကပိုင်းစီးပွားရေးလုပ်ငန်းတစ်ခုလည်းဖြစ်တာကြောင့်တမတ်အခွန်အခါတွေပေးဆောင်နေတာရှိရဲလို့ဆိုပါတယ
်စီးပွားရေးကိုအထောက်အကူပြုမဲ့တမနီစက်ယုံတို့ဗီလန်နေစက်ယုံတို့တာယာစက်ယုံတို့ဓာရီတို့ဟောပါတော့ညီမစီးပွားရေးကော်ပိုရေးရှင်းအနေနဲ့က2019-2018ဘဏ္ဍာရေးနှစ်မှာကျွန်တော်နိုင်ငံတော်အခွန်ဆောင်မှုပေါ့55.38ဘီလီယံရှိဟိုမှာ2018-2019မှာဆောင်မှု53.8ဘီလီယံရှိ2019ခုနှစ်တတိယလေးကပါခံလာပါအခွန်ဆောင်ပြည်စည်းမှု394.8ဘီလီယံရှိပါ
VOA ကစုံစမ်းသိရှိရသမျှမြမစီးပွားရေးကော်ပိုရေးရှင်း MEC ဥက္ကဋ္ဌလည်းဖြစ်သူဟာလက်ရှိတက်မတော်မှာစစ်လက်နက်ပစ္စည်းများအပါအဝင်စစ်ဖက်ဆိုင်ရာထောက်ပံ့မှုတွေကိုတာဝန်ယူလုပ်ဆောင်နေတဲ့တာဝန်ခံတအုပ်ဖြစ်ပြီးတက်မတော်စစ်လက်နက်ထုတ်လုပ်ရေးပိုင်းရောင်းဝယ်ရေးပိုင်းကိုအတီးကလုပ်ဆောင်နေသူတအုပ်ဖြစ်ကမြန်မာစီးပွားရေးကော်ပိုရေးရှင်း MEC ဟာတက်မတော်စစ်ပိုင်းဆိုင်ရာထုတ်လုပ်မှုလုပ်ငန်းတွေအပေါ်မှာအခြေတည်တဲ့စီးပွားရေးလုပ်ငန်းတစ်ခုဖြစ်ပါတယ်။တက်မတော်အရာရှိဟောင်းတအူးလည်းဖြစ်ရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်တအူးလည်းဖြစ်တဲ့ဦးကျော်စရာကတော့တက်မတော်လိုအပ်ချက်ကိုဖြည့်ဆည်းပေးရင်တမရော်ကစီးပွားရေးလှုပ်ရှားမလို့ဘူးလို့ VOE ကိုပြောပါတယ်
။ဘန္နာကတက်မတော်ရဲ့လိုအပ်ချက်ကိုတက်မတော်ရဲ့တက်တာချုံကြီးရဲ့လိုအပ်ချက်ကိုပြည့်ပြည့်စုံစုံလေးပါဖက်ဖြစ်အောင်ပါပြနိုင်ရဆိုရင်တော့ဒီစီးပွားရေးလုံကလိုကိုမလို့မလို့သိဘူ
းနိုင်ငံတကာဘက်ကတော့အများနဲ့တက်ဆိုင်တဲ့မြမစီးပွားရေးဥပိုင်လီမိတက်အပါအဝင်လက်ရှိမြမစီးပွားရေးကော်ပိုရေးရှင်း MEC ရဲ့စီးပွားရေးလုပ်ငန်းစုတွေနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုရှိရှိတင်ပြတာမရှိတဲ့အပေါ်အဲ့ဒီကနေတရားမဝင်လက်နက်ရောင်းဝယ်မှုတွေငွေကြေးခဝါချမှုတွေဖြစ်လာမှာကိုစိုးရိမ်လျက်ရှိပါရဲ့ရှင်ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါရဲ့ရှင
်ကျွန်တော်ဝင်အောင်ပါခင်ဗျာနိုင်ငံတကူမှာရဲတပ်ဖွဲ့ဆိုတာမရှိမဖြစ်လိုအပ်ပေမဲ့တန်တရားနဲ့ပြည်သူလူထုကိုစစ်ဆေးမေးမြန်းဖမ်းဆီးရမှာအင်အားအလွန်ကျုံသုံးနာမျိုးမရှိရအောင်ရဲတပ်ဖွဲ့ကိုဥပဒေနဲ့ထိန်းချုပ်ဖို့လိုတယ်လို့အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့အငိမ့်သားမြန်မာရဲအရာရှိတချို့နဲ့မြန်မာလူအခွင့်အရေးလှုပ်ရှားသူတွေကပြောဆိုလိုက်ပါတယ်အမေရိကန်ပြည်ထောင်စုမှရဲတပ်ဖွဲ့ကိုပြည်ပြင်ပြောင်းလဲရေးလုပ်ဖို့တောင်းဆိုမှုတွေမြန်မာနေချိန်မှာအခုလိုပြောဆိုလိုက်တာပါအမေရိကန်ရဲတပ်ဖွဲ့ပြည်ပြင်ပြောင်းလဲရေးအတွက်အဓိကအဆိုပြုချက်အတော်များများကိုအမေရိကန်လွှတ်တော်နှစ်ရပ်စလုံးသဘောတူကြပေမဲ့ကွဲလွဲချက်တွေရှိနေပါသေးတယ်။မေလာနှောင်းပိုင်းမှာရဲတပ်ဖွဲ့ကဖမ်းဆီးတဲ့အမေရိကန်လူမဲအမျိုးသား George Floyd တေဆုံးခဲ့တဲ့အပေါ်အမေရိကန်နဲ့တခြားနိုင်ငံတွေမှာပါဆန္ဒပြပွဲတွေပေါ်ပေါက်ရာကရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးအပေါ်ဖိအားတွေတိုးလာတာပါ။အ အမေရိကန်ရဲတပ်ဖွဲ့ကပြည်သူလူထုကိုစစ်ဆေးမေးမြန်းဖမ်းဆီးရမှာအင်အားအလွန်ကျုံသုံးနာကိုသတိပြုမိတယ်လို့ပြောသူကအိုဟိုင်းယိုးပြည်နယ်ဆင်ဆင်နတီမြို့မှာနေတဲ့မြန်မာနိုင်ငံကအငင်းသားရဲအရာရှိဦးလှမြင့်ဖြစ်ပါတယ်
။ဟိုသူတို့အနေနဲ့အခုလောက်တာလဲအလွန်ကျုံနေဖြစ်လို့ပေါ့နော်။ဟိုပပကန်လေးတုံးပြီးတော့လုပ်ရင်လည်းရရသားနဲ့ဟုတ်လား။ထုတ်ကိုလုပ်တယ်လဲချလဲချယူလေမင်းကိုထိတော့တဲ့ဒူးနဲ့ပြည့်ပြီးတော့မှဟုတ်လား။ကိုယ်တိလည်းရောအကျံဖက်တာမျိုးတွေကြည့်ရောမဖြစ်သင့်ဘူးဗျာဖြစ်ဖြစ်နေတယ်အများကြီးသုံးလို့ရပါတယ်ဆိုတော့သူတို့လာတာလဲဟိုတယောက်တည်းလဲလာတာဟုတ်ပြီတော့ကဟိုလာအင်အားတွေက၄၅၀ယောက်ဖြစ်လာပြီဆိုတော့ဒီလိုဖြစ်တဲ့အခြေအနေမှာဘယ်သူတို့ကအားအင်သုံးတာကများနေတော့ပြည်သူချစ်တဲ့ရဲမဖြစ်ပဲပြည်သူကအမြင်ကတ်တဲ့ရဲအဖြစ်ရောက်ရောက်တော့တွေ့ရဗျာကျွန်တော်လူစုလူခွဲဖို့အင်အားသုံးတဲ့ကောင်မှနီလန်းနေပါလေတခါလေစစ်တပ်သုံးပစ္စည်းတွေကိုကင်ပယ်သုံးချခွင့်ပေးထားတာတော့တော့မဖြစ်သင့်ဘူးလို့ပြင်ပါလေဗျာ
ဒါကြောင့်အမေရိကန်ရဲတပ်ဖွဲ့ကိုလေ့ကျင့်သင်ကြားမှုအပါအဝင်စစ်တပ်တစ်ခုတပွဲလက်နက်တပ်ဆင်၃ဆွဲခွင့်တွေကိုပါပြန်လည်လျှော့ချဖို့လိုတယ်လို့ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့မှာနေတဲ့ EBSDF ကျောင်းသားတပ်မတော်ဦးဆောင်သူတူဖြစ်သူဦးကိုကိုလေးကမြင်ပါတယ
်အဲ့တော့ Police Reform ကအဓိကကတော့ကျွန်တော်တို့ပြီးတော့ကတော့ဒီ TDA ပေါ့ဗျာ၃ချက်ရှိတယ် T ဆိုတာက Training ပေါ့ဗျာသင်တန်းတွေပို့ချရမယ်နှစ်ကတော့ဒီ military rights လို့ခေါ်တဲ့လက်နက်တွေအလွန်ကျွံတုံးမှုတွေပေါ့ဗျာရှော့ချရမယ်နောက်တစ်ခုကဖမ်းဆီးလို့တည်သွားတဲ့အခါမှာ accountability လို့ခေါ်တဲ့တာဝန်မှုတာဝန်ခံမှုဆိုတာရှိရမယ်ခြေလုံးလုံးလို့ဖြစ်သွားရင်တရားရုံးမှာရင်ဆိုင်ရမယ်တရားဥပဒေရဲ့ဆုံးဖြတ်ခံပိုင်ခွင့်ရှိရမယ
်ရဲတပ်ဖွဲ့ရဲ့အသုံးစရိတ်ဖြတ်တောက်ရေးကိုအမေရိကန်ဆန္ဒပြပွဲတွေအတွင်းတောင်းဆိုနေကြတာပါရဲဘတ်ဂျက်ကိုထိုက်တင်တဲ့လောက်ရှော့ချတင်တာမှန်ပေမဲ့ရဲတပ်ဖွဲ့ကအင်အားအလွန်ကျုံမသုံးဆွဲရအောင်ထိန်းចောင်းတင်တယ်လို့အငင်းသားရဲအရာရှိဦးလာမြစ်ကသုံးသပ်ပါတယ
်ကျွန်တော်ကြီးနိုင်ပြီးတော့နှစ်ဦးနှစ်ဖက်ပြေးလဲအောင်မလို့ရတော့ဒါဆိုးရတဲ့အချိန်မှာရောက်တည်သွားနိုင်ပါလေခါတလေတော့လေသင်္ဃမကင်းတို့တားစီပြီးတော့စစ်ဆေးမယ်ဒင်းမြတ်မယ်ရဲတဲ့ကုဒါလူဖန်စီကန်ရတဲ့ပုံကိုယ်တွေပေါ့ခါတယ်ကွာပူတော့ပြားတာပေါ့ဗျာညာပဲရဲမှလည်းသူတို့ခါရတာရှိတဲ့ခါကျတခါလေကြတော့လေအစိုးရလွန်ပြီးတော့လည်းလုံးချီလို့ဖြစ်သွားတာရှိတဲ့အခါကျတော့ကျွန်တော်တို့အဲ့လိုမဖြစ်အောင်ဥပဒေတက်ပေါ့နော်ပြည်ပယ်တိုက်တာဒီဘလောက်လုံးတင်နေဆိုတာပြတ်တမ်းပြီးရင်တော့ဟိုကောက်တာပေါ့ခင်ဗျာရှိကြတော့ရေးရှိနေရမှာပဲသို့တော့သူတို့အင်အားသုံးတဲ့အပိုင်းမှာရုံအနေသွားအောင်တော့ကျွန်တော်ဥပဒေနဲ့အကာအကွယ်ပေးစင်ပါပဲကျွန်တော်မြင်ပါတယ်ခင
်ဗျာရဲဘက်ကဥပဒေနဲ့ထိန်းចောင်းသွားနိုင်မယ်ဆိုရင်မကြခင်မှာအမေရိကန်လူအဖွဲ့အစည်းကြားညှဉ်းညွတ်မှုတွေပြန်လည်ရလာလိမ့်မယ်လို့ဥကုကိုလေးကသုံးသပ်ပါတယ
်မတူတဲ့လူတွေအကုန်လုံးစုစည်းနိုင်အောင်နေနိုင်တာကဒီမိုကရေစီရဲ့အနှစ်သာရပဲဒီနိုင်ငံအဲ့လိုသွားနေရဆိုတော့ဥပဒေတွေစိုးမိုးနိုင်အောင်ဥပဒေသမားတွေကလည်းလောက်ရမှာဖြစ်တယ်လို့ဒီပလိတ်ဘက်ကလည်းပုံပြီးတော့ထိမ့်ထိမ့်ထိမ့်ထိမ့်အဲလောက်ရမှာပေါ့လူတယောက်တည်တာနဲ့အခုကမှုမဲ့ရင်ဖြစ်တော့ကဘာပြတ်သွားတာဒါမျိုးမဖြစ်အောင်ရှည်တိုင်းရောက်နေတဲ့ပလိတ်တွေကလည်းထိမ့်ထိမ့်ရမှာပေါ့ဒီလိုမျိုးအဖက်ဘက်ကထိမ့်ထိမ့်သွားမယ်ဆိုရင်ဒါညှို့ညွတ်တဲ့ตายရတဲ့နိုင်ငံဖြစ်လာကျွန်တော်ယုံကြည်တယ်ဒီနိုင်ငံမှာတဖြည်းဖြည်းကောင်းတည်တဲ့ကောင်းလာတယ်ဘာဖြစ်လို့လဲဆိုတော့ rule of law ဒီမိုကရေစီရဲ့အခြေခံဖြစ်တဲ့ဒီဥပဒေစိုးမိုးရေးပေါ့ဥပဒေအောက်မှာအားလုံးကတာလီမီနနေထိုင်ခွင့်ရတယ်အဲ့ဒါကြောင့်ဒီဥပဒေတွေပြုတ်ပြီးွားလို့ရှိရင်ပိုကောင်းလာမယ်တဖြည်းဖြည်းပိုကောင်းသွားမယ်လို့ပဲကျွန်တော်အမြင်တယ
်အမေရိကန်ရဲတပ်ဖွဲ့ပြည်ပြင်ပြောင်းလဲဥပဒေမူကြမ်းကို Republican တွေထိန်းချုပ်ထားတဲ့အထက်လွတ်တော်မှာဒီသတင်းပတ်တဲ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်ခင်ဗျာ
UAE မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့ကမ္ဘာသတင်းမီဒီယာတွေမှာပေါ်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာအဆောင်အမတွေကိုမူရင်းအာဝန်ပြက်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကိုနားဆင်ရမှာပါကျွန်တော်မျိုးစင်ဆက်ပါအစိုးရကအင်တာနက်ပိတ်ထားတာကြောင့်မြန်မာပြည်သူတွေကိုရိုနာဗိုင်းရပ်စ်ကြောင့်မသိရဆိုတဲ့ခေါင်းစဉ်နဲ့နယူးယောက်အခြေစိုက် Vice သတင်း Agency မှာ David Gilbert ရေးထားတဲ့အဆောင်အမကိုအရင်ဆုံးကောက်နှုတ်တင်ပြခြင်းပါတယ်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရဟာပြည်နယ်နှစ်ခုမှရှိတဲ့တယ်လီဖုန်းကုမ္ပဏီတွေကိုအင်တာနက်ဖြတ်တောက်ဖို့ပြီးခဲ့တဲ့နှစ်ကအမိန်ပေးခဲ့ကြအောင်အစချီရေးထားပါတယ်ကမ္ဘာအရှိအကြဆုံးအင်တာနက်ပိတ်ပင်တားမြစ်မှုကမြန်မာပြည်သူတစ်တန်းကျော်လောက်ကိုတစ်နှစ်စာလောက်အမှောင်တူတွင်ရောက်သွားစေပြီးဒီပိတ်ပင်ခံရတဲ့ဒေသတွေကပြည်သူတွေကကိုရိုနာဗိုင်းရပ်စ်ကပ်ရောဂါအကြောင်းကိုတော့မသိကြတော့ပါဘူးအင်တာနက်ပိတ်ပင်မှုနဲ့အတူကူညီပေးရေးအဖွဲ့တွေကိုလည်းအဲ့ဒီဒေသတွေစီမသွားဖို့တားမြစ်ခံခဲ့ရပါတယ်ရခိုင်နဲ့ချင်းပြည်နယ်ကရွာတွေမှာနေထိုင်ကြတဲ့ပြည်သူတွေဆိုရင်ကိုဗစ် -19 ကပ်ရောဂါအကြောင်းသတိမပြုမိကြတော့ဘူးလို့လူသားချင်းစာနာမှုလုပ်ကိုင်နေတဲ့စေနာဝန်ထမ်းတွေက HRW လူခွင့်ရေးဆောင်ကြည့်အဖွဲ့ကြီးကိုပြောပြခဲ့ကြပါတယ်။ မြန်မာစစ်တပ်နဲ့ရခိုင်နယ်နဲ့တကိုင်းတပ်ဖွဲ့ AA တို့တိုက်ပွဲတွေဖြစ်နေသလိုဒေါ်ဆန်းစုကြည်ဆိုရကရခိုင်နယ်ချင်းပြည်နယ်မှာရှိတဲ့ရွာပေါင်း900ကအင်တာနက်တွေကိုဖြတ်တောက်ဖို့တယ်လီဖုန်းကုမ္ပဏီတွေကိုမနှစ်ကဇွန်လ20ရက်နေ့မှာညွှန်ကြားခဲ့ပါတယ်။အဲ့ဒီအချိန်ကတယ်လီဖုန်းကုမ္ပဏီတွေကိုဘာကြောင့်အင်တာနက်ဖြတ်တောက်ရလဲဆိုတာကိုအစိုးရကအတိအကျမပြောခဲ့ပါဘူး။ဒီအင်တာနက်ဖြတ်တောက်မှုဟာနိုင်ငံလုံခြုံရေးအတွက်လို့အစိုးရကအကြောင်းပြပေမဲ့ရွာပေါင်းများစွာသောအရက်သားတွေအသက်ခံရပြီးလူတသိန်းကျော်လောက်ကတိုက်ပွဲတွေကြောင့်နေရာဆန့်ခွာထွက်ပြေးနေရပါတယ်။တနစ်တာကာလအတွင်းအင်တာနက်ဖြတ်တောက်မှုဟာရခိုင်နဲ့ချင်းပြည်နယ်ကပြည်သူတွေရဲ့အခွင့်အရေးတွေပေါ်ဆိုးဝါးစွာအကျိုးသက်ရောက်စေလို့လူခွင့်ရေးဆောင်ကြည့်ရေးဖွဲ့ကြီးရဲ့အာရှရေးရာကြံပေးပုဂ္ဂိုလ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့ရဲ့တိုက်ပွဲတွေနဲ့ကာယောဂကာလတွေအတွင်းပြည်သူတွေလုံခြုံစွာနေနိုင်ဖို့သူတို့ရဲ့သတင်းချက်လက်တွေရဖို့ကအရေးကြီးကြောင်းစောင့်မောင်းမှာဖော်ပြထားပါတယ်။ဆက်လက်တင်ပြမှာကကန့်သတ်မှုတွေဖြေလျှော့ပြီးနောက်ရန်ကုန်မြို့ကိုအသွင်စစ်တမျိုးပေးတဲ့နှစ်ပေါင်းများစွာကြာနေတဲ့ရေပိုက်လိုင်းဟောင်းဆိုတဲ့ခေါင်းစဉ်နဲ့လူတွေအွန်လိုင်းသတင်းမှာရေးသားထားတဲ့စောင့်မောင်းဖြစ်ပါတယ်။ရန်ကုန်မြို့တဝိုက်နဲ့မြို့ပတ်ပတ်လည်းအစွန်ဖျားဒေသတွေမှာဗြိတိရှ်ကိုလိုနီခေတ်ကတိစောက်ထားတဲ့ရေပိုက်လိုင်းကကဘာလက်ခီးသားတွေကိုဆွဲဆောင်နေပြီးမြန်မာပြည်ရဲ့မြို့ကြီးဖြစ်တဲ့ရန်ကုန်ကိုအသွင်သစ်တစ်မျိုးနဲ့မြင်စေပါတယ်။1935ခုနှစ်ကတိစောက်ခဲ့တဲ့44မိုင်အရှည်ရှိတဲ့ဒီတန်ပိုက်လိုင်းကလူ 4.5 တန်းကိုရေပေးဝေနိုင်ပါတယ်။မြို့ဆောင်ကဂျိုးပြူရေလောင်တမန်ကနေမြို့အလယ်ထိတိစောက်ထားတာပါ။ဒီတန်ပိုက်လိုင်းက2009ခုနှစ်ကအင်အား 5.8 ရှိတဲ့ငလျင်တန်းကိုလည်းကြံ့ကြံ့ခံခဲ့သလိုဒုတိယကမ္ဘာစစ်အတွင်းမှာလည်းရှင်းသက်နိုင်ခဲ့ပါတယ်။ဒေသခံခီးသွားလုပ်ငန်းကိုတည်ထောင်ထားသူဂျာမန်လူမျိုးဂျိုကန်မက်စနာကကိုဗစ် -19 ကာယရောဂါထိန်းချုပ်ရေးသွာလာကန့်သတ်မှုခံရမှုတွေအတွင်းအတွေ့အကြုံသစ်တစ်ခုအနေနဲ့ပိုက်လိုင်းပေါ်မှာလမ်းလျှောက်ရတဲ့အစီအစဉ်ကိုစတင်လိုက်တာဖြစ်ပါတယ်။သဘာဝရှုခင်းလက်ဆက်တဲ့လေနဲ့စွန့်စားမှုအစ်စ်တွေအတွက်ကဘာလက်ခီးသားတွေကအာသီသရှိနေတယ်လို့လည်းသူကပြောပါတယ်။အခုလိုကဘာလက်ခီးသွားတွေကိုဆွဲဆောင်နိုင်တာကိုအသိမှတ်ပြုပြီးရန်ကုန်ဒေသနာအဖွဲ့ကပိုက်လိုင်းတစ်လျှောက်ကချုံမှုတွေကိုရှင်းလင်းမှုကူညီပေးနေပါတယ်။မြေပေါ်ကနေ9ပေကျော်ရှိတဲ့တန်ကြီးတက်နေတဲ့ရေပိုက်လိုင်းကိုခက်ခက်ခဲတက်ပြီးပိုက်လိုင်းပေါ်မှာဟန်ကျင်ညီအောင်ထိန်းပြီးရှောက်ရတဲ့အရာသာဟာခီးသားတွေကိုဆဲဆောင်မှုရှိနေကြောင်းလဲတူရစ်ဂိုက်တဦးကလည်းပြောကြောင်းဆောင်းမမှာဖော်ပြထားပါတယ်ခင်ဗျာ
VOA American တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
မွန်ဂျီနယ်ရဲ့ထုတ်ကုန်တစ်ခုဖြစ်တဲ့နှီးခမောက်လုပ်ငန်းတွေကိုလွန်ခဲ့တဲ့နှစ်ပေါင်းများစွာကလေးကလုတ်ကန်ခဲ့ကြပေမဲ့လက်ရှိချိန်ဒီမှာတော့လုတ်ကန်သူလုတ်သားတွေနဲ့ကျွမ်းကျင်သူတွေနှဲပါလာတဲ့အတွက်လုပ်ငန်းတွေကိုထိခိုက်နေတယ်လို့နှီးခမောက်လုပ်ငန်းလုတ်ကန်သူတွေကပြောလာကြပါတယ်။ဘလို့အခက်အခဲမျိုးနဲ့တွေ့ကြုံနေရသလဲဆိုတာကိုကြည့်ကြရအောင်ပါလုပ်ငန်းတွေကိုရွာစဉ်တော်တော်များများလုပ်ကင်ချခဲ့ပြီးမဲ့ခုချိန်မှာတော့နှီးခမောက်လုပ်ငန်းတွေမှာလုပ်ကင်မဲ့လုပ်သားတွေရှားပါနေတဲ့အပြင်ကျွမ်းကျင်လုပ်သားတွေလည်းရှားပါလာတဲ့အတွက်အဓိကပြဿနာတစ်ခုဖြစ်လာတာကိုတွေ့မြင်ရပါတယ်။နှီးခမောက်လုပ်ငန်းကိုနှစ်ပေါင်း30ကျော်ကြာလုပ်ကင်ခဲ့တဲ့ဒေါ်ရွှေမေကလည်းလက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့သူမရဲ့အမြင်ကိုခုလိုပြောပါတယ်
။လူကတော့တရွာလုံးပဲရက်တယ်အခုကတော့သုံးပုံတစ်ပုံပဲကျန်တယ်ပဖြစ်လို့လဲဆိုတော့မကြိုက်ရလို့ပေါ့မကြိုက်တော့တိတ်မရကြတော့ဘူးသူကလဲလှုပ်ရတာစုံတယ်လေနင်းဖြရရတာနဲ့ဝါတော့ခောက်ရတာနဲ့ဟိုပါလဲအမင်းမျိုးပဲဆေးဆိုးရတာနဲ့အဲ့ဒါကြောင့်မို့တခြားလှုပ်တဲ့သူတို့ပြောင်းလှုပ်ကြဒီပါလှုပ်တဲ့သွားကြတော့ဒီခမောက်တွေစိတ်မရတော့ဘူးလေးပုံမှတစ်ပုံပဲကြံ့တယ်တခြားလူတွေကတော့ပြပမှာသွားလှုပ်ကြတယ်ပေါ့ပြပကပြန်လာလို့ဆင်းပြန်ကန်ကြမဘဒီရိုးရလောက်လေရအခုတော့ပြပမှဆိုတော့လူတွေနဲလာတော့ရက်သမားနဲွားတယ
်နှီးခမောက်လုပ်ငန်းလုတ်ကင်သူတွေအနေနဲ့လွန်ခဲ့တဲ့2015ခုနှစ်ကထိလုတ်ကင်သူရာကျော်ရှိခဲ့ပေမဲ့2020ဇွန်လမှာတော့ဒီလုပ်ငန်းကိုလုတ်ကင်သူပမာဏက10ခန်းသာသာပဲရှိတော့တယ်လို့သိရပါတယ် ဒေတာရင်းလုတ်ကင်သူတွေအနေနဲ့ထိုင်းနိုင်ငံဘက်ကိုသွားရောက်အလုပ်လုပ်ကင်ကြတဲ့အတွက်ရိုးရာလုပ်ငန်းဖြစ်တဲ့နှိခမောက်လုတ်တဲ့သူတွေရှားပါလာသလိုနှိခမောက်လုပ်ငန်းတွေမှာဝင်ရောက်လုတ်ကင်သူတွေလည်းရှားပါလာခြင်းဖြစ်တယ်လို့ရက်လုတ်သူတူဖြစ်တဲ့ဒေါ်ရီမြကသူမရဲ့အမြင်ကိုခုလိုပြောပါတယ
်။မြန်မာနိုင်ငံမှာသွားကြဘုကတော့လည်းစုရတယ်ပေါ့ဒီမှာတော့တနည်းလုတ်တနည်းစားထိုးလူတွေကလည်းမြောရဘူးအခုတော့ဒီမြန်မာနိုင်ငံကြီးပေါ်တော့စိတ်မရှိတော့ဘူးဘူးဘီတူဦးပဲကြတယ်တစီတစီပိုင်းပေါ့ဟိုရေကတော့ကျုံလုံးလုံးပေါ့ဟိုတပိုင်းတစ်ပိုင်းကတော့ဒီလိုနင်းပြပေါ့ဘူးလေခေါင်းရက်ခေါင်းရည်ရည်ပြားကိုပေါ့ကိုပြီးစီရခေါင်းဖိပြီပေါ့ခေါင်းဆက်ပဲလာယူဒီရကလည်းယူတယ်ဟိုကဒီမြားဟိုမြဝဲဒီတွေကလည်းပို့တယ်ကိုကလေးဘက်ကလည်းပို့တယ်ဖအံဘက်ကလည်းလာယူရအခုနောက်ကလေးတွေမလုပ်ဘူးဝါသနာဖြစ်ဘူ
းဖုလို့တိခမောက်လုပ်ငန်းကိုထားခဲ့ပြီးတော့ပြပသွားရောက်လုတ်ကင်ကြတာကလည်းလူငယ်တွေအနေနဲ့ဒီလုပ်ငန်းကိုဝါသနာမပါတဲ့အတွက်ကြောင့်လည်းဖြစ်နိုင်တယ်လို့တိခမောက်လုပ်ငန်းကနေဝင်ရောက်လုတ်ကင်သူတူရဲ့ဝင်ငွေအရကန့်သတ်မှုရှိနေတဲ့အတွက်ဝင်ငွေပိုရတဲ့စီတွေကိုသွားရောက်လုတ်ကင်ကြရင်းနဲ့ဒီလုပ်ငန်းမှာလုတ်ကင်သူတွေရှားပါလာခြင်းဖြစ်တယ်လို့ရက်လုတ်သူဒေါ်ရွှေမေကသူမရဲ့အမြင်ကိုပြောပါတယ်
ก็ชาระบอดิขมอกเอาลงอ่ะลงไล่ซ้าไล่ลงไล่ซ้าเนี่ยมันหลอกบ่อลุมะสิลวนได้ลุมะลงยะได้แหละอลุตะชาลงชินนี่กาวละสินตะชาลงไปลงยะมั้ยทีอะชินเนี่ยก็นานๆนี่เว้ยไอ้งะอลุเลยไปยะได้ตะถะไปส่วนเนี่ยตะนี่โอ 10-20 ลောက်ยะได้อกုံลงอปี้ส่วนตะนี่นะลงไปยะมั้ยทีโหลမျိုးตะถะตะถะยะละสินตะนี่โอ 20 ลောက်ยะได้ทีบุยดิบาดิลงปี้บ่ဒီရပါတယ်ဖြာပြီးဘွေတွေပါတယ်လောက်ပြီးလို့ဆင်းဒီလိုအကောင်တက်တက်ဆိုတနည်းဦး20လောက်ပဲရစီပွားဖြစ်တော့မဖြစ်ဘူးဟိုဘလဲစောလောလောဆယ်ဆယ်သုံးဖို့စားဖို့ပဲရ
နီးခမောက်ရက်လို့ရမှာဒေတာခေါ်ဖြစ်တဲ့ရွှေမုံဝါဝါနယ်ဝါတွေကိုအသုံးပြုပြီးတော့ရဲရတဲ့အခါမှာခမောက်တလုံးရဖို့အတွက်နှီးဖြာတာတွေခွေးချတာတွေရက်လုတာတွေအပြင်ဆေးဆူးခြင်းတွေနဲ့အဆင့်5ဆင့်ထိလှုပ်ဆောင်ရတယ်လို့သိရပါတယ်ဒေတာအတွက်နှိခမောက်တလုံးကိုအကြီးသေးပုံမှာမူတည်ပြီးတော့ဖောက်တဲ့သွင်းစည်းကအသေးတလုံးကို7300ကျပ်အကြီးတလုံးကို7800ကျပ်သတ်မှတ်ပြီးတော့လက်လီရောင်းချစည်းအနေနဲ့အသေးတလုံးကို7600ကျပ်အကြီးတလုံးကို7000ခန့်နဲ့ပြန်လည်ရောင်းချနေတယ်လို့သိရပါတယ်နီးခမောက်အယောင်းဆိုင်ဖွင့်ထားတဲ့ဦးသိန်းဟန်ကတော့နီးခမောက်တွေဟာတောင်သူလယ်သမားတွေနဲ့အလုပ်ကျန်းသမားတွေရဲ့အသုံးဆောင်ဖြစ်တဲ့အတွက်ဈေးကွက်ကတော့ရှိနေသေးဖြစ်တယ်လို့ပြောပါသေးတယ်
။ဘယ်ဟာဆိုရင်ဟိုလိုမျိုးဒုံဝမ်းထက်တဲ့ဟာဆိုရင်2000လောက်ဝယ်ရတာ။ဒါနည်းနည်းကောင်းတဲ့ဟာဆိုရင်လည်း2800 2500လောက်လိုဝယ်ရတယ်။အဲ့ဒါရက်တက်တူတွေကအနည်းဝါးတယ်လေ။ခါတိုင်းဆိုရင်ရောင်း20လောက်ရှိတယ်ဆိုရင်သူက5ယောက်6ယောက်လောက်5ဦးလောက်ပေါ့။ချိုးစောင်းနေကြလူတွေကြတော့တောင်းနေကြတာ။ဟုတ်နီးနေကြတော့နည်းနည်းသူကဖုတ်ခိုင်းနေနော်ဘာဘက်နဲ့ဆိုင်ဘာဘက်ကြတော့တိတ်မခံဘူးနီးကြနည်းဖုတ်ခံဘူးမိုးရင်းစောင်းမဲ့ဆိုရင်တော့သင်္ဘောစီတစ်ပိုက်တောက်လိုက်လို့ရှိရင်ဖုတ်ခံတော့ဗောဒါပေမဲ့တချို့ပစ္စည်းတွေကြတော့ရက်တက်လူနေတယ်နှမနှမျိုးရှိတယ်ဆို2000နာရက်တယ်ခါးပြောမြက်ကွက်ခမောက်တွေကြတော့ရက်တက်လူနေတယ်ရက်တက်လူနေတယ်ဆိုတာသူတို့လက်ဝင်လော်လာမသိဘောနော်ဘယ်လိုမျိုးဘူးကြတော့တစ်ချက်ရအောင်လို့ဒီဘာဘက်တော့အထောက်ပါနောက်တော့ဖားတဲ့ကြတော့ဒီမိုးကြတလားတော့ပြောင်းလာကြဝိုင်းနည်းပါပါတော့
နီးခမောက်လုပ်ငန်းဟာမိသားစုတနိုင်တပိုင်းစောင့်ဝင်နေရေးအတွက်တင့်လျော်တဲ့လုပ်ငန်းဖြစ်သလိုရိုးရာလုပ်ငန်းတစ်ခုလည်းဖြစ်တဲ့အတွက်တံပိုးထားပြီးတော့လုပ်ကင်တဲ့လုပ်ငန်းလို့ဆိုကြပါတယ်မွန်ပြည်နယ်ကထွက်ရှိတဲ့နီးခမောက်တွေကိုဒေတာတွင်အသုံးပြုမှုအပြင်မွန်ပြည်နယ်တနင်္သာရီတိုင်းကရင်ပြည်နယ်ပဲခူးတိုင်းအေရဝတီတိုင်းတို့ကိုလည်းနှစ်စဉ်တင်ပို့ရောင်းချလင့်ရှိတယ်လို့သိရပါတယ်ရှင်ကျွန်မမိသားချင်းဟိမမြမခသတင်းအေဂျင်စီကနေ VOA ကိုသတင်းပေးပို့လိုက်တာပ
ါသောတာရှင်များရှင်ကျွန်မသင်္ကီထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်အစိုးရသက်တမ်းကုန်ကနေအချိန်မှပဲအစိုးရထိပ်ပိုင်းတာဝန်ရှိသူတွေအကြီးတန်းတာဝန်ရှိသူတွေကနေပြည်တော်မှာမြေခွက်တွေရယူဖို့ဆောင်ရွက်နေကြပါတယ်ဒီလိုအခွင့်အရေးကံအစဉ်အလာကပြည်သူရွေးကောက်တင်မြှောက်ထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရဘက်ကမူအားဖြင့်ဆက်လက်လက်ခံဆောင်ရွက်နေသလား ဒီလိုအစိုးရအခြေအကျတွေအကြီးတန်းတာဝန်ရှိသူတွေအခွင့်အရေးရယူနေတဲ့အစဉ်လာကမြမစီးပွားရေးအပေါ်မှာတော့ထိခိုက်စေတယ်လို့ရှုမြင်တဲ့ NLD ပါတီစီးပွားရေးကော်မတီမှာအတွင်းရမှုအဖြစ်ဆောင်ရွက်ခဲ့တဲ့စီးပွားရေးလုပ်ငန်းရှင်ဦးမင်းခင်နဲ့ဆွေးနွေးထားပါတယ်ရှင်
ကတော့အပြင်မှာသတင်းဖြစ်ခဲ့တာကအခုဒီကမ္ဘာအင်ဂျော်ရေးဆိုရင်ရှိသူကတည်ပြလိုက်တဲ့သဘောပေါ့နော်ဒီကွက်အခြေဝင်နေပါပါတယ်ဆိုတော့ကမ္ဘာလူတိုင်းနိုင်ငံလူရာယူစားတဲ့ခုတော့ကျောင်းစုဝင်ကြီးတွင်းကြီးစားပြီးဖြစ်ပေါ့နော်ရှောက်ထားသူတွေကိုမျိုးဝက်ချပေးမယ်ဟလာနောက်ထပ်ရှောက်ထားရင်လည်းပြီးနေပေါ့ဗျာအဲဆိုသတင်းကတော့ဒီဖြစ်သွားတာပေါ့
ဒီ Docking G Foundation ကိုဒီမြေကိုဟိုဈေးသက်သက်တာတာဝယ်ခွင့်ရတယ်ဆိုပြီးတော့ဝေဖန်မှုတွေလည်းဟိုထွက်နေတာမကြသေးပါဘူးဆရာဆိုတော့ဒီလိုကိစ္စမျိုးထပ်ထွက်လာတော့ဒီကိစ္စကဆရာပြောဆရာဆိုဆရာကောင်းတဲ့ကိစ္စမျိုးဖြစ်လာပါသလားဆရာ
အဲဘယ်လိုပြောရမလဲကျွန်တော်တို့ဒါလီကအရင်စစ်ဆေးရအစစ်စေးရဒီကလေးဦးသိဆိုင်ဆိုရလက်ထက်မာရောလုတ်ခေတ္တငယ်တာလေးလေဒီတော့ကြောမယ်ဆိုတော့ကျွန်တော်ဆိုရှယ်လီကိနေဝင်ခေကရီဆာရာပေါ့။ဒါဒီလိုခွေးရူတဲ့ဆင်လာကကျွန်တော်နိုင်ငံမှာတော်တော်စောစောကလေးကရှိတယ်ဗျ။ဆိုတော့ကျွန်တော်မြင်ရတော့ဒါကဟိုအပြောင်းအလဲကိုကျူးစားနေရတဲ့ကာလမှာဆက်လုံးတဲ့ဆင်လာတစ်ခုတော့မဟုတ်ဘူး။နောက်ခုနကဒေါက်ကင်ကြီးဖောင်ဒေးရှင်းကိုမြေကွက်ပြီးတဲ့အခါမှာသမ္မတရုံးပြောရေးဆိုရင်ရှိသူပြောသွားတာကဒီကြောင့်ကြောင့်ခိုင်းနေဖို့မျိုးပါတီကိုဘာလို့လဲပါတယ်ဆိုတော့ဟိုရှင်းအောင်မညီဘူးဖြစ်နေပါတော့အဲ့ဒီအစင်လာကိုဆက်ပြီးတော့ဒီမိဖရာဟိုအဖွဲ့ကြီးဟိုမြေခွက်ကြီးချပီးရနောက်တစ်ခါခုနကဒီစားလေးဆက်ဆက်ရင်ဟိုမြေလုံးကလာတာဝန်ရှိသူတွေအောက်ကညွန်ကျုပ်သူဟာရာလူကြီးသူတွေပေါ့နော
်ဟုတ်ကဲ့ဟ
လာဒါလေးကိုမျိုးပဲချပီးတယ်အရင်ကားလေးလေးပြီးခဲ့တယ်ဆိုတော့ဟိုဒါကဟိုဒီလိုသာပြီးတာတည်းဆိုရင်အစိုးရဆက်တက်လာလို့များဒီလိုပဲဆက်သွားနေမှာလားပေါ့ကျွန်တော်တို့မှာဟိုတင့်တော်ရဲ့လုံတင်တိုင်းနေတဲ့စနစ်တစ်ခုဟိုမရှိဘူးလားပေါ့နော်ဒီလိုဖြစ်နေတယ
်ဒီအစင်လာက NAD အစိုးရအနေနဲ့အခုလက်ရှိအစိုးရအနေနဲ့ဒီလိုအစင်လာမျိုးတွေကိုဖျက်မယ်ဖြောက်ဖြက်ပြင့်မယ်ဟိုရက်တန့်ပြည့်ရမယ်ဆိုတော့ဟိုမူဝါဒမျိုးမရှိတာဒါဆရာတို့လည်းဒါထဲထဲဝင်ဝင်တည်နေလုပ်ခဲ့ကြတာပဲဆရာဘယ်လိုမြင်ပါလဲရှင
်အဲ့ဒါကဒီလိုပြကျွန်တော်တို့နိုင်ငံရေးရာရုံးကံရက်တီလာခဲ့တဲ့ဟိုမျိုးသားဒီမိုကရေစီဖွဲ့ချုပ်လို့ဟလာအစင်လာရှိတဲ့အဖွဲ့ကြီးနေနေရတော့အဖွဲ့ကြီးသဘောထားရနိုင်ငံရေးရက်တီချေရတော့ဒါဒီကိုသွားဖို့မဟုတ်ဘူးညာသို့တော်ဟိုနိုင်ငံကြီးရာထူးမှာနိုင်ငံကြီးကမာနိုင်ငံကြီးရှိတဲ့လူတွေမပါတာနော်နောက်ခိုင်မာရဲ့မူဝါဒကျွန်တော်တို့မချနိုင်တာပေါ့နော်ဟုတ်လားဒါလီကဟိုဒါလီကဒါလီအပေါ်မှာဘာထပ်ဆောင်သွားလဲဆိုတော့ဟိုအရင်ရှိခဲ့တဲ့ရန်လျာနော်အရင်ရှိခဲ့တဲ့စင်စားစင်လာလေးမပြေနိုင်တဲ့အခါဒီချက်မှများမျောပါသွားတာပေါ့နော်ကျွန်တော်စီမံလေးပဲဟလာဒီအလားရှင်ကျေးဇူးစီဆောင်မှုလာကတိုက်သူပြည်သားတွေတဲ့ဒီထည့်ရဝင်ရောက်နေတာဟုတ်နော်ဆိုတော့ဒီလိုဖြစ်တာတော့တော်တော်လေးဟိုစိတ်မပြေဘူးဗျာစိတ်မကောင်းကြလေဖြစ်တာပေါ့နော်သို့တော်ဟိုအောက်ခြေတဲ့ဒီဖွဲ့ချုပ်ဒီပါတီဘက်မှာနိုင်ငံကြီးရတာတော့ဟိုဒီသဘောမရှိပါဘူးဒါပေမဲ့တကယ်ဟာကျွန်တော်တို့ဆုံးဖြတ်ချက်ချတဲ့လူတွေဒီမှာတော့မူစရာရောနိုင်ငံကြီးရရောဟုတ်ဒီရပို့ပြီးတော့အလေးနဲ့ထားဖို့လိုတယ်ပြောရမှာပေါ့နော
်အရင်တခါတုန်းကလည်းတော်တော်လေးလှုပ်လှုပ်ရှားရှားဖြစ်ခဲ့တာကဒါကားပါမစ်တွေပေါ့နော်သိန်းရာနဲ့ထောင်နဲ့ချီပြီးတော့အခွန်သက်တာကိုရမယ်ကားပါမစ်တွေချပေးမယ်ဆိုတဲ့တုန်းကလည်းဒါစီးပွားရေးလောကမှာအတော်လေးလှုပ်လှုပ်ရှားရှားဖြစ်ပါတယ်တာမန်လူတို့တွေအနေနဲ့ကတော့အခွန်ကိုကြီးလေးစွာထမ်းဆောင်ရပြီးတော့ဒီအစိုးရဘက်ကလူတွေကြတဲ့ခါရောက်တော့ဟိုအခွန်သက်တာကိုရမယ်ဆိုတဲ့ဟာမျိုးများသောအားဖြင့်ကျမတို့ဒီကားပါမစ်ပေးတော့ကလည်းဒါဝန်ထမ်းကတော့ဝယ်မှာမဟုတ်ဘူးဒါတဆင့်ပေါ့နော်ပွဲစားစီကိုရောက်မှာပဲဆိုပြီးတော့ပြောကြဆိုကြလည်းရှိပါတယ်ဆိုတော့စီးပွားရေးလောကအပေါ်မှာဒါတန်းတူရှင်ပြိုင်နိုင်ခွင့်အပေါ်မှာဘလောက်ရိုက်ခတ်ပါသလဲရှင်စီရ
ိုက်ခတ်တာပေါ့ကျွန်တော်အနေနဲ့များရိုက်ခတ်တယ်နောက်တစ်ခုဆိုတာက ီအခွင့်အရေးပါမစ်နေသွားတယ်ဟိုအရှင်လာကကျွန်တော်တို့မှာတော်တော်ခိုင်နေတာလေအဲကြောင့်ခုဒီလိုခေါ်ကြတယ်ဟိုအခွင့်အရေးနဲ့ချမ်းသာကြတယ်အခေဟိုအများပြည်သူပေါ်မှာအနှက်ထုတ်တဲ့ဟိုဟာလေးကျွန်တော်တို့ပေါ်ခဲ့တာဟုတ်နော်ဆိုတော့ဟိုဒီကကဟိုဟိုဒီကိုကျွန်တော်တို့ဟိုတေးရာနီးဟိုဟိုဒီကို၎င်းကိုတည့်တင်းတယ်လို့ပေါ့နော်ဟိုစီးပွားရေးလောကမှာဒီလိုပဲခွင့်ပြုရှာမယ်ဥရလူစားမယ်ဆိုတဲ့တိုက်ပြီးကိုနှိမ့်ခဲ့တဲ့လမ်းကြောင်းကိုကျွန်တော်တို့ဟိုပြန်သွားရကြောက်တာပေါ့အဲ့ဒါကိုပြန်အားပေးရရောက်တာပေါ့နော်ဆိုတော့ဒါလေးကကျွန်တော်တို့လူထုကတော့ဟိုဝန်ထမ်းကိုဒါအားပေးရတယ်ကျွန်တော်တို့ဝန်ထမ်းရဲ့ဟိုတည်ဝင်ရတယ်ဟိုကြီးအဲ့လေအဲ့တော့ဝန်ထမ်းကိုပေးပို့ပေးလိုက်တာပေးတာကိုကျွန်တော်ထင်တယ်လူတို့ကကျေနပ်မှာပါသို့တော်လေဒီစနေဟောက်တဲ့တဲ့ပုံစံမျိုးဖြစ်ရတာကတော့စီးပွားရေးလောကမှာလည်းဒီလိုပဲခွင်ရှားဦးမှာလားပေါ့နော်ရှားခဲ့တာကလေးရှိတာကိုကြောင်းတော့ပြောင်းမိမယ်ရှိတော့လည်းရှိနေသေးတော့အဲ့ဒီဘက်ကအားပေးရရောက်တယ်ရောက်ရင်ဟိုကဘာသွားတဲ့လမ်းကျွန်တော်တို့သွားတဲ့လမ်းလေးကြောင်းမြန်လျှောက်တယ်လို့ဖြစ်သွားတာပေါ့တော့အဲ့တော့ဟိုကြီးရဲ့မှုကတော့ဒီကြောက်ရှိနေတာပဲတခြားကိစ္စတွေလည်းရှိတယ်ပြောကြရအောင်အများကြီးပေါ့ဗျာเนาะဒါလည်းဒါလေးဥပမာတစ်ခုပဲပြောပါတော့
ဟုတ်ကဲ့ပါရှင်ဆရာဦးမင်းခင်အထူးပဲကျေးဇူးတင်ပါတယ်ရှင်ဆရာ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တန်ရောင်းသတင်းမှမှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ။အမေရိကန်ပြည်တွင်းစစ်နောက်ခံအော်စကာဆုရဂေါင်းဝတ်သဝင်းလေယူသမုံဆိုတဲ့ရုပ်ရှင်ကားကိုတလောကမှာစပြီးတော့ထွက်လာတဲ့ HBO Max online ဖျော်ဖြေရေးစာမျက်နှာကနေဖြုတ်ချလိုက်ပါတယ်။အမေရိကန်ရင်ကျင်းမှုတွေရောက်နေတဲ့စနစ်တကျအသားအရခွဲခြားတဲ့ဒလီကိုပြန်ပြီးတော့အမှတ်ရသုံးသပ်နေကြတဲ့အခုအချိန်မှာ HBO Max ကနေပြီးတော့ဒီရုပ်ရှင်ကောင်ကိုပြန်ဖြုတ်ချသွားတာပါအဲ့လိုဖြုတ်ချပြီးတော့24နာရီနောက်ပိုင်းမှာတော့ amazon.com အယောင်းဝယ်ကုမ္ပဏီကြီးရဲ့စာမျက်နှာမှာအယောင်းရဆုံးရုပ်သံရုပ်ရှင်ဇာတ်လမ်းများဆင်းမှာ Gone with the Wind ရုပ်ရှင်ကထိတ်ဆုံးကိုရောက်သွားပါတယ်African American George Floyd ကိုရဲကဖမ်းဆီးထားချိန်တေဆုံးခဲ့ရပြီးတဲ့နောက်အသားအရခွဲခြားမှုနဲ့လူပြူကြီးစိုးရေးဝါဒပေါ်မှာနိုင်ငံတော်ဝန်ဒေါသထွက်ဆန္ဒပြမှုတွေဖြစ်ခဲ့ပြီးတော့မီဒီယာလုပ်ငန်းကြီးတွေအနေနဲ့လည်းပြနေတဲ့သူတို့ရဲ့အစီအစဉ်တွေကိုအနည်းငယ်ပြန်ပြီးတော့သုံးသပ်ရတဲ့အခြေအနေစိုက်ခဲ့တာပါ။ Gone with the Wind ရုပ်ရှင်ကိုဖြုတ်ချလိုက်တာနဲ့ပတ်သက်ပြီးတော့ HBO Max online ရုပ်သံလိုင်းကိုစီမံခန့်ခွဲတဲ့ AT&T ကုမ္ပဏီရဲ့ Warner Media ကကြေညာတော့ဒီရုပ်ရှင်ဟာသူခေတ်သူ့အခါသူ့ကာလအရရိုက်ကူးခဲ့တာဖြစ်ပေမဲ့လည်း American လူအဖွဲ့အစည်းတွေမှာရှိနေတဲ့လူမျိုးရေးခွဲခြားမှုသဘောထားတွေပါဝင်ဖော်ပြနေတယ်လို့ကုမ္ပဏီကြေညာချက်မှာပြောထားပါတယ်။ရုပ်ရှင်တွေကဒီလိုဖော်ပြချက်တွေကိုမကန့်မကွက်မရှင်းနေမဲ့ထားပြီးတော့ဆက်ပြနေတာတာဝန်မဲ့ရာရောက်တယ်လို့ကုမ္ပဏီအနေနဲ့ယူဆကြောင်းဆိုပါတယ်။ဒါကြောင့်1939ခုနှစ်ကရိုက်ခဲ့တဲ့ဒီရုပ်ရှင်နောက်ခံသမိုင်းဆရာအချက်အလက်တွေကိုစမ်းစစ်ဆွေးနွေးပြီးအသားအရခွဲခြားမှုဖော်ပြချက်တွေကိုလည်းကန့်ကွက်တာတွေလုပ်ပြီးတော့မှဒီရုပ်ရှင်ကိုပြန်တင်မယ်လို့ပြောပါတယ်။UCLA California တက္ကသိုလ်ကလူမှုသိပ္ပံဌာနအကြီးအကဲ Daniel Han ကတော့ခုချိန်မှာဒီလိုလုပ်လိုက်တာမှန်တယ်လို့ထင်ပါတယ်။
An amazing film by cinematic standards, obviously. Academy Award winner, historically significant.
ဒီလိုအချိန်မျိုးမှာတင်တော်ရဲ့လုံရပါ။ Gone with the Wind ရုပ်ရှင်ကားကြီးကိုပြန်ကြည့်လေတဲ့။ Oscar ဆုလည်းရထားတယ်။တမိုင်းကြောင်းအရလည်းအထင်ကရရှိတဲ့ကိစ္စမျိုးမှာရုပ်ရှင်ဆန်ညွန့်နေဆိုရင်တော်တော်လေးကောင်းတဲ့ရုပ်ရှင်ပါ။တခြားတစ်ပတ်ကကြည့်တော့လေလူပြူဇလန်းတွေနဲ့သူတို့ကပဲအဓိကဇက်ကောင်တွေနေရာကထားထားတဲ့ American တမိုင်းကာလစိုက်ပျိုးရေးလုပ်ငန်းကဂျေးဂျွန်တွေကိုချီးမွမ်းငန်ဖွင့်ထားတဲ့ရုပ်ရှင်ကားပါတဲ့။အာဖရိကန်တွေအမေရိကန်တွေနဲ့ပတ်သက်လို့နှိမ်ချတဲ့သဘောထားရှုမြင်ပုံတွေဖြစ်စီတဲ့ရုပ်ရှင်ကားဖြစ်တယ်လို့ဒန်နယ်ဟန်ကပြောသွားပါတယ်။ဂျော်ဂျီယာပြည်နယ်ကစိုက်ပျိုးရေးလုပ်ငန်းတစ်ခုကိုဇက်အိမ်တွေရိုက်ထားတဲ့ဒီရုပ်ရှင်ကအကောင်းဆုံးရုပ်ရှင်ဇာတ်ကားပါဝင် Academy ဆု၈ခုရခဲ့ပြီးတော့ဟောလိဝုဒ်သမိုင်းမှာတော့တကယ့်ကိုမှတ်တိုင်ထူပါတယ်။လူမဲအိမ်ကိုဖြစ်တဲ့ဇက်ဖို့တရုတ်ဆောင်တဲ့ Hattie McDaniel ကလည်းဒီ Oscar သမိုင်းမှာပထမအဦးဆုံးဆုရတဲ့ African American တရုတ်ဆောင်ဖြစ်ပါတယ်။ဒါပေမဲ့ဒီလိုဆုရပေမဲ့လည်းသူကတခြားမင်းသားမင်းသမီးတွေနဲ့မတူတဲ့ Oscar အတွေ့အကြုံရရှိခဲ့တာပါ။ Gone with the Wind ရုပ်ရှင်မိတ်ဆက်ပွဲမှာတော့မှသူ့ကိုတက်ရောက်ခွင့်မပေးခဲ့ဘူးလို့ရုပ်ရှင်လောကမှာလူပြူကြီးစိုးမှုကိုစန့်ကျင်တဲ့ #OscarSoWhite လှူဆောင်မှုလုပ်နေတဲ့ April Rain ကပြောပါရစ
ေ She wasn't even allowed to attend the premiere of Gone with the Wind, Hattie McDaniel. You know, they eventually let her into the ballroom the night of the Oscars, but she had to sit way in the back.
ဒါမဲ့ Oscar ဆုပေးပွဲညမှာတော့ခန်းနာရဲကိုသူ့ကိုပေးဝင်လိုက်ရပါတယ်။ဒါတော့မှအတော်နောက်ဖက်ခလန်လန်မှာထိုင်ရတာပါတဲ့။ Negro သိစင်တဲ့ဇာတ်ရည်မပြောအောင်လို့ Academy ဆုပေးပွဲအဖွဲ့ကသူ့ကိုဖြောင်းပြခြင်းပုံရပါတယ်။ဘာဖြစ်ဖြစ်သူအဲ့ဒါကိုတော့လုံနိုင်ခဲ့တယ်လို့ April Rain ကပြောသွားပါတယ်။ Oscar တမိုင်းမှာအခုလိုမတူကွဲပြားမှုတွေကိုလက်မခံဘဲနဲ့ခွဲခြားခဲ့တာတွေပေါ်မှာအချိန်ချင်းဝေဖန်ခင်ခဲ့ရပြီးတဲ့နောက်အခုနောက်ဆုံးဆိုရင်တော့ Hollywood မှာဒီလူပြူလူမဲမခွဲခြားတဲ့စနစ်တစ်ခုကိုလက်ခံရင်ဆိုင်လာနိုင်ပြီလို့အခွင့်အရေးလှူရှားသူတွေကရှုမြင်ပါတယ်ရှင် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find us ဒီတက်တဲ့ရောင်တွေလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနေအင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်အစုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
ဘာ English American style gandama ရံဖြစ်တယ်လို့ဒီပြရတယ် fight ကိုချိန်ကနေ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း a fighting chance
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက a ကတခု f i g h t i n g fighting ကရံဖြစ်နေတာ c h a n c e chance ကအခွင့်လားဆိုတော့စကလိုက်ကွန်ရဲ့ဓာတ်ရိုက်ဒီတွေကတော့ရံဖြစ်တဲ့အခွင့်အရေးတရားပေါ့idiom ဆိုတဲ့ white ဒီဘက်ကတော့တခုခုကနေရုံထွက်နိုင်စေမဲ့အခွင့်အလမ်းတရားလည်းဖြစ်နိုင်သလိုတခုခုကိုလုံလဆိုင်ကြိုးစားမဲ့အခြေအနေကလည်းပြီးမယ်ဆိုရင်အောင်မြင်နိုင်မဲ့အလားအလာမျှော်လင့်ချက်ရှိတဲ့သဘောမျိုးဖြစ်ပါတယ်။ဒီနေ့တော့ကြိုးစားကြည့်ရင်ရကောင်းရနိုင်တယ်ဆိုတဲ့အဓိပ္ပာယ်လို့ဆိုရမှာပါ။ဒီအသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ He has a fighting chance to win the race.But he needs to train a lot.
သူကအပြေးပြန်ပွဲမှာကျူးစားမယ်ဆိုရင်ပြောလို့တော့မရနိုင်ဘူး။နိုင်မယ်ဆိုလဲနိုင်နိုင်နေ။ဒါပေမဲ့လို့သူအတော်လေးလေ့ကျင့်ဖို့တော့လိုမှာဖြစ်တယ်လို့ဒီပေရပါတယ်။ George Groupie ရဲ့ဥမာကိုနောက်ထပ်နားဆင်ကြည့်ကြရအောင်ပါ
။ He has a fighting chance to win the race, but he needs to train a lot.
ဆက်လက်တင်ပြပေးမယ် idiom အသုံးကတော့
pick a fight
ဖြစ်ပါတယ်။စာလုံးပေါင်းကPICK ပကရွေးတာ A ကတခု FIGHT fight ကရံဖြစ်တာဆိုတော့စကလိုက်ခွန်ရဲ့ဓာတ်ရိုက်ဒီဘက်ကတော့ရံဖြစ်ဖို့ရွေးတာပေါ့ idiom ဆိုတဲ့ the white ဒီဘက်ကလည်းရှင်းပါတယ်ရံဖြစ်ဖို့စာရာဒေါသထွက်အောင်လုပ်တာကိုဆိုလိုပါတယ်ဒီသုံးနှစ်ပတ်သက်လို့ George Groupie ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ John picked a fight with the boy next door by snatching foodfrom his hands
John nga inibi ga kaung le ko yan sa de ni ne tu le the ga mok ko lu pye ke de le lo ti be ya ba de George Groupie de u ma ko naw ta khaw na sin chi ja ya aw ma
John picked a fight with the boy next door by snatching food from his hands
ku se le tin pya pi me idiom a tung ga ro
put up a fight
phit ba de sa long paung ga put put ga tamma a phin ထားတယ်လို့ဒီပေရပြီမယ်လို့ဒီနေရာမှာ you be up ဆိုတဲ့ adverb ကရိယာဝိသေသနနဲ့တွဲပြီး put up ကလှုပ်ဆောင်နေပြတာတယ်လို့ဒီပေရပါတယ်။ A ကတခု FIGH fight ကရံဖြစ်တာဆိုတော့စကလိုက်ခွန်ရဲ့ဓာတ်ရိုက်ဒီပေကတော့ရံဖြစ်ပြတာပေါ့ idiom ဆိုတဲ့ the white ဒီပေကလည်းရှင်းတယ် idiom ဆိုတဲ့ the white ဒီပေကလည်းရှင်းတယ်လို့ဆိုရမှာပါကိုကိုလာပြီးရံမှုတယ်လာပိုကြတယ်ဆိုရင်ညီမခံပဲပြန်ရန်တွေ့တာကိုယ်ကိုလာစော့ကားတယ်ဆိုရင်ပြန်ချတာခန့်ချတာရှုံးတော့မှရှုံရောအတတ်နိုင်ဆုံးမရှုံးရအောင်လို့စူးစမ်းကာကွယ်တာ ကျမတို့မြန်မာမှာဆိုရင်တော့လွယ်လွယ်နဲ့အရှုံးမပေးတာမျိုးကိုဆိုလိုပါတယ်ဒီနေရာမှာကောင်းတယ်လို့ဒီပေးရတဲ့ good နဲ့တွဲပြီး put up a good fight လို့သုံးရင်နောက်ဆုံးရှုံးတဲ့အထိတင်းခံထားပြီးမတတ်တာတော့မှပဲအရှုံးပေးလိုက်ရတဲ့အခြေအနေမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ The Republicans put up a good fight during the recent partial government shutdown.
ကြဒီမီကဆူရတဲ့စိတ်ပိုင်းပြရတဲ့အခြေအနေစိုက်တွန်းက Republican တွေဘက်ကနောက်ဆုံးရှုံးတဲ့အထိတင်းခံခဲ့တာတွေ့ရတယ်လို့ထည့်ပေးရပါတယ်။ George Cooper ရဲ့ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်ပါ
။ The Republicans put up a good fight during the recent partial government shutdown.
ခုနောက်ဆုံးတင်ပြပေးမယ် idiom အသုံးကတော့
Come out fighting.
ဖြစ်ပါတယ်။စာလုံးပေါင်းကလာတယ်လို့ထည့်ပေးရတဲ့ COME come ကိုOUT out adverb kriya with the na ne jwe pi come out ga apin go twet la da fighting fighting ga yan phit da so ro squat thun ye dai yai dibe ga ro yan phit pi twet la da bo idiom so ye the white dibe ga ko khan yu jet go ko ga ka kwe nain bu sa twet khre go ga khu kan bu a sin tin phit da chuma lo myama ma ba da bian cha da ban ba da bian cha da bian cha me nai ma khan a shou mo pe sain nai နိုင်မခံအရှုံးမပေးတဲ့စိတ်ဓာတ်နဲ့ရင်ဆိုင်မဲ့သဘောမျိုးဘန်းစကားရဆိုရင်တော့အပြတ်ချဲကြမယ့်အခြေအနေမျိုးဟန်ပြင်လာတာကိုဆိုလိုတာဖြစ်ပါတယ်ဒီနေရာမှာ fighting စကားဒီနေရာမှာ fighting ဆိုတဲ့ဝဟာရအစားလက်တီးပြင်ပြီးလက်ရမ်းပြီးထွက်လာတယ်လို့ဒီပေရတဲ့ swinging နဲ့အစားထိုးပြီးတော့ come out swinging လို့လည်းအသုံးပြုနိုင်ပါတယ်လက်ဝေးပွဲအစားမှာလက်ဝေးသမားနှစ်ဦးတို့လက်တီးပြင်ပြင်နဲ့ထွက်လာတဲ့ပုံစံမျိုးကိုမျက်စီတဲ့မြင်စီချင်ပါလေ Come out fighting အသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Both sides of the debate came out fighting. It was fun to watch.
စကီလူပွဲမှာနှစ်ဖက်စလုံးတို့ကအနေမခံအရှုံးမပေးအပြတ်ချဲကြတော့ပွဲကြည့်ကောင်းတာအပြတ်ချဲကြတော့ချီကောင်းတဲ့ပွဲပါပဲဗျာလို့ဒီပေးရပါတယ် George Cooper ရဲ့ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်ပါ
Both sides of the debate came out fighting. It was fun to watch.
Di Drimba English American Style American Thong Indexasi Sema Tin Pya Kere Idiom Athong Nui Ga Ro.
A fighting chance. Pick a fight. Put up a good fight. Come out fighting.
Do Phit Ja Ba De. Naw Drimba Khulu Chi Myo Ma Le Naw Tha Idiom Athong Nui Go Set Le Tin Pya Pi U Ma Mu Saung Myo Na Sin Ja Ba Shin.
သတင်းချင်းချုပ်ကိုတင်ပြပါမယ်ရှင်မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂလူခွင့်ရေးကောင်စီကချမှတ်တဲ့ဆုံးဖြတ်ချက်ကိုမြန်မာနိုင်ငံဘက်ကလက်မခံပေးချလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံဂျီနီဗာမှာဇွန်လ22ရက်နေ့ကကျင်းပခဲ့တဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့53ချိန်မြောက်ပုံမှန်အစည်းအဝေးအတွင်ဥရောပသမဂ္ဂ EU ကတင်သွင်းတဲ့ဆုံးဖြတ်ချက်အစိုးကိုလက်မခံကြောင်းကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကကန့်ကွက်ခဲ့တာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါတိုက်ဖျက်ရေးမှာဗိုင်းရပ်စ်ထက်ပိုပြီးကြီးမားလာတဲ့ချင်းချောက်မှုကကမ္ဘာဥဆောင်မှုလေ့ဟင်းလာတာဖြစ်ပြီးကပ်ဘေးအရေးကနိုင်ငံရေးအသွင်ဆောင်လာနေတယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO အကြီးအကဲကတင်းနှင်းလာနေမှာပြောဆိုလိုက်ပါတယ်။ကမ္ဘာတလွာကိုဗစ် -19 ကူးစက်မှုကတော့တင်းနှလာနေမှာ9သန်းကျော်ထိရောက်ရှိခဲ့ပါတယ်။ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုနဲ့တွေ့ဆုံဆွေးနွေးမယ်ဆိုတဲ့သဘောမျိုးတွေ့ဆုံမေးမြန်းခန်းတစ်ခုမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုခဲ့ပြီးနောက်မှာတော့မာဒူရိုအာဏာစွန့်ရေးဆွေးနွေးဖို့အတွက်ပဲတွေ့ဆုံမှာဖြစ်တယ်လို့သမ္မတထရန့်ကတင်းနှလာနေမှာပြန်လည်ပြောဆိုခဲ့ပါတယ်။တရှိုးလုံးမှုနဲ့တရုတ်နိုင်ငံကဖန်ထားတဲ့ကနေဒါနိုင်ငံသားနှစ်ယောက်ကိုချက်ချင်းပြန်လွှတ်ပေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကတိုက်တွန်းလိုက်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကတနင်္လာနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဒီလူတွေရဲ့ဘေးကင်းလုံခြုံရေးနဲ့ပတ်သက်ပြီးအလွန်ပဲစိုးရိမ်တယ်လို့ဝန်ကြီးပွန်ပီယိုကပြောဆိုထားပါတယ်။အင်ကာနဲ့မနေ့ခင် VOA အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။COVID-19 ကူးစက်ပြန့်နှံ့မှုအရေးပေါ်အခြေအနေကြောင့် VOA Season 2ကိုပုံစံပြောင်းထုတ်လွှင့်ပေးနေတာပါ။ ပြည်ရေးတော်ရာရှင်များနဲ့မြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေချပါစေရှင်။ VOA ကနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.